Welcome to the Voice of America in Burmese.
ပြန်ရည်သူတွေကင်းဝေးတဲ့မနက်ခင်းဖြစ်ကြပါသည်ကနော်ဗီအိုအမေရိကန်တိုင်းရဲ့2022ခုနှစ်မတ်လ13ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40/48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတင်ဆက်သွားမှာပါမြန်မာနိုင်ငံမှာဒီမိုကရေစီအမြန်ဆုံးပြန်လည်ထွန်းကားရေးလုံခြုံရေးဆိုင်ရာအင်အားကြီး၄နိုင်ငံကအလေးထားလှုပ်သွားမဲ့အကြောင်းနဲ့အတူမြန်မာနိုင်ငံတွင်းကသူတို့ရဲ့ဓာတ်ငွေပိုင်လိုင်းကိုလုံခြုံရေးလုပ်ပေးဖို့တရုတ်ကတောင်းဆိုလိုက်ပါပြီ။မင်းညကတော့တာကီတာမှာဘာတွေဖြစ်ခဲ့ပါသလဲ
။တာကီတာမှာလောလောဆယ်ရဲစခန်းဝိုင်းနေပါလေကျွန်တော်တို့လူ၄ယောက်ခေါ်သွားလို့ပါ။တော့တစ်ကျွန်တော်တို့အတန်မုန်းမဟုတ်တော့ပါလုံးဝတဲကိုကျင့်နေတာပါ။အပေါ်ထောင်မိတာလည်းကျင့်နိုင်ပါသေးတယ်ဒါပေမဲ့ဘယ်သူမှတော့မရှိသေးပါဘူး
ဖန်စီခံရသူတွေပြန်လှုပ်ပေးရေးအတွက်လူငယ်တွေကတာကိတာရဲစခန်းတစ်ခုကိုသွားဝိုင်းခဲ့ကြတဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်အမြန်ဆုံးကြိုးပမ်းဖို့လိုအပ်နေတဲ့အကြောင်းအမေရိကန်ပါဝင်လေးနိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ Quad ကောက်ဆောင်တွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံနဲ့မြန်မာပြည်သူတွေကိုကာလကြာရှည်အားပေးထောက်ခံလာကြတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းလာဖို့ဒီမိုကရေစီစနစ်ရဲ့ကြံ့ကြံ့ခံနိုင်စွမ်းတွေခိုင်မာအားကောင်းအောင်ဦးစားပေးဆောင်ရွက်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းအမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေရဲ့တောက်ချန်တွေကအွန်လိုင်းဆွေးနွေးမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။တောက်ချန်တွေကအွန်လိုင်းတွေ့ဆုံမှုအတွင်းမြန်မာနိုင်ငံအခြေအနေတွေအပေါ်ဝင်ဒေတာတွင်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းAmerican Mutual လုံခြုံရေးချန်ပီပုတ်ကို Jake Sullivan ကပြောပါတယ
် During the meeting the leaders addressed key regional issues including freedom of navigation and freedom from coercion in the South and East China Seas the DPRK nuclear issue and the coup and violent repression in Burma
ဆွေးနွေးပွဲအတွင်းတောင်နဲ့ရှေ့တိယပင်လယ်ပြင်တွေမှာလွတ်လပ်စွာရေကြောင်းသွားလာခွင့်မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့မြန်မာနိုင်ငံမှာဆင်အာနာတိမ်မှုနဲ့အချမ်းဖက်ဖိနှိပ်မှုတွေပါဝင်ဒေတာရင်းကအဓိကကိစ္စတွေကိုခေါင်းဆောင်တွေဆွေးနွေးကြပါတယ်လို့အမေရိကန်မြေသားလုံခြုံရေးချန်ပီပုတ်ကူကတောက်ချန်နေဝါရှင်တန်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကလည်းမြန်မာနိုင်ငံကအခြေအနေပေါ်အလွန်အမင်းစိုးရိမ်တဲ့သဘောထားကိုဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တံမိုးထားတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအလေးထားပြောကြားခဲ့တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ကအရသာဆွေးနွေးခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပြည်တွင်းပြည်ပဆန့်ကျင်ကန့်ကွက်မှုတွေပေါ်ပေါက်နေတာပါမြန်မာနိုင်ငံအဝန်အာဏာသိမ်းမှုဆန့်ကျင်လို့ရှားသူတွေကိုအာဏာပိုင်တွေကအကြမ်းဖက်နေနေမှုတွေကြောင့်ထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့အတွက်လဲကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကသတိပေးနေပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကိုငြင်းရဲစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကအကြမ်းဖက်နေနေမှုတွေနဲ့ဖမ်းဆီးမှုတွေအတွင်းထိခိုက်ဒေဆုံးမှုတွေအတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကထပ်မံသတိပေးလိုက်ပါတယ
် Repressive response has already taken the lives of 6 womenand resulted in the arrest of close to 600 women, including young women, LGBTIQ activists, and civil society.
အနာဝနီနေနေမှုတွေအတွင်းအမျိုးသမီး6ဦးထိသေဆုံးခဲ့ပြီးဖြစ်သလိုငယ်ရွယ်သူတွေ၊ဒိစိတ်ကွဲပြားသူတွေ၊တက်ကြွလှူရှားသူတွေ၊စီးရက်ဖက်ဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်အမျိုးသမီး6ဦးလောက်ဖမ်းဆီးခံထားကြောင်းနဲ့ဖမ်းဆီးခံထားခြင်းမှာလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်ခံရမဲ့ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျာရစ်ကတောက်ချန်နေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ချိန်နဲ့မှာပဲကလေးတွေပေါ်ထိခဲ့တည်ကြည်တဲ့အထိကြည်စံစစ်တွေအသုံးပြုတာပါဝင်အင်အားလုံခြုံသုံးနေနည်းနေတဲ့လုပ်ရက်တွေကိုကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ကြောင်းလည်းပြောပါရယ်။မနေ့ကအထိရရှိထားတဲ့အချက်အလက်တွေအရအကျန်းဖက်နေနေမှုတွေကြောင့်တည်ဆုံးသူကလေး9ယောက်ရှိပြီးရှေ့ရပါလေဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်းပြောပါရယ်။ဖဆီသားသူတွေကမိသားစုတွေနဲ့တွေ့ခွင့်မရသလိုဥပဒေကြောင်းအရတိုင်ပင်ဆွေးနွေးခွင့်မရဘဲလူခွေကြီးချုပ်ပေါက်ခံနေရတယ်လို့လဲကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါ။တောက်ချာနေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ် Net Price ကလည်းမြန်မာလူမျိုးရေးတပ်ဖွဲ့ရဲ့လက်ချက်နဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ဝင်2ဦးတည်ဆုံသွားတဲ့အပေါ်ပြစ်တင်ရှုတ်ချခဲ့ပါတယ်။ မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နေရက်မပြောင်းရေးကြတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NPR ကအစိုးရတောင်းရှိသူတို့ကိုကူကာပြောဆိုလိုက်ပါတယ်။အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်မဲ့စီစဉ်ရအမေရိကန်မှာတနည်းခွဲထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရရရှိသူကိုကူကာပြီးသတင်းကဖော်ပြခဲ့တာပါ။အမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှလဲဆိုတော့တိတိကျကျမသိရကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့လွေရနဲ့နောက်ဆက်တွဲစစ်အာဏာသိမ်းမှုဆက်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နေနှင်းမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထိတဲရန်ရှိနေမိသားစုဝင်တွေကိုအရေးယူတန်ခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါရယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုနောက်ပိုင်းနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေချိန်မှာပဲမြန်မာနဲ့တရုတ်နိုင်ငံကြားသွယ်တန်းထားတဲ့ရင်းနှီးတဲ့သဘောတမ်းဝင်ပိုက်လိုင်းတွေလုံခြုံအောင်အကာအကွယ်ပေးဖို့မြန်မာစစ်တပ်ကိုတရုတ်နိုင်ငံကပြောဆိုထားကြောင်းပြင်ပကိုပေါက်ကြားခဲ့တဲ့အစည်းအဝေးမှတ်တမ်းတစ်ခုမှာဖော်ပြထားပါတယ်။မြန်မာအာဏာအနေနဲ့ဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံချိန်မှာပိုက်လိုင်းတစ်လျှောက်လုံခြုံရေးတွန်းမြင့်မှုပြောဆိုခဲ့တဲ့အကြောင်း VOA ကရရှိထားတဲ့အစည်းအဝေးမှတ်တမ်းမှာဖော်ပြထားတာပါ။မြန်မာနိုင်ငံမှာအရသာစုရခေါင်းဆောင်တွေကိုဖန်စီဖေရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့ပေါ်အနောက်နိုင်ငံတွေကပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်မှုတွေအရေးယူတံခါးမှုတွေနဲ့တုံ့ပြန်နေပေမဲ့တရုတ်နိုင်ငံကတော့ပြည်တွင်းရေးဖြစ်ပြောဆိုထားတာကြောင့်အာဏာသိမ်းမှုဆန့်ကျင်သူတွေချာကန့်ကွက်မှုတွေရှိခဲ့တယ်လို့တရုတ်နိုင်ငံနဲ့တွယ်တန်းထားတဲ့ပိုက်လိုင်းတွေတက်ခတ်ခံရရင်လည်းပြည်တွင်းရေးစာဖြစ်လိမ့်မယ်ဆိုပြီးလူမှုကွန်ရက်တွေပေါ်မှာချင်းချောက်တဲ့သဘောထားတွေလည်းပြန့်နှံ့နေပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံအပေါ်ရည်တည်ချက်ကိုတောက်ချနေမှာပဲထပ်မံပြောဆိုခဲ့တာပါ။
中国对缅友好政策面向全体缅甸人民，中国同缅甸各党各派，包括民盟，都有着长期友好交往。
第二个人，你们那个包，心里的木瓦啦，你们比对阿龙对，南普塔巴的，你打的木个是破旧。အနေနဲ့ပါတီပါဝင်ပါတီတွေအုပ်စုတွေအားလုံးနဲ့လည်းတရုတ်နိုင်ငံကရင်းနှီးတဲ့ဆက်ဆံရေးကာလကြာရှည်ရှိခဲ့ပါတယ်မြန်မာနိုင်ငံကလူရဲစားအလွှာအသီးနဲ့လည်းရင်းရင်းနှီးနှီးဆက်ဆံမှုတွေရှိပါတယ်မြန်မာနိုင်ငံမှာအချိန်တွေဘလို့ပဲပြမြောင်းနှစ်နိုင်ငံဆက်ဆံရေးတွန်းမြှင့်မှုတရုတ်နိုင်ငံကစိတ်ပိုင်းဖြတ်ထားပါတယ်လို့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကျောင်းလီချန်းကပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါပြီးခဲ့တဲ့လနောက်ပိုင်းတုန်းကတွေ့ဆုံမှုအတွင်းမှာပဲတရုတ်နိုင်ငံနဲ့ပတ်သက်လို့မြန်မာသတင်းမီဒီယာတွေမှာအပြုသဘောရေးသားဖော်ပြဖို့မြန်မာအာဏာရှင်တွေကိုတရုတ်စိုးရတောင်းရှိသူတွေကပြောဆိုခဲ့ကြောင်းလည်းပြင်ပကိုပေါက်ကြားခဲ့တဲ့အစည်းအဝေးမှတ်တမ်းထဲမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရင်းချမိုးစင်နေပေါ်ဖိနှိပ်မှုတွေအတွက်လက်တုံ့ပြန်မယ့်အကြောင်းအယ်ခိုင်ဒါချက်ဖက်ဖွဲ့ကောင်းဆောင်ကပြောဆိုလိုက်ပါတယ်။ရင်းချတွေပေါ်ဖိနှိပ်မှုတွေအတွက်မြန်မာစိုးရနဲ့အကျိုးစီးပွားတွေကိုပြင်းထန်ပြပမိုးစင်တွေကတက်ခတ်ပြပေးကြဖို့အယ်ခိုင်ဒါဖွဲ့ကောင်းဆောင်အီမန်အဲဇဝါဟီရီကတိုက်တွန်းခဲ့တာဖြစ်တဲ့ကြောင်းအစိုးရဖွဲ့ရဲ့သတင်းတွေကိုစောင့်ကြည့်ဖော်ပြနေတဲ့ SIT ထောက်လိုင်း website မှာဖော်ပြလိုက်တာပါမိနစ်20ကျော်ကြာဗီဒီယိုမိန့်ခွန်းမှာတော့ရိုဟင်ဂျာတွေပေါ်ရက်စက်ချင်းချုပ်တဲ့လုပ်ရက်တွေအတွက်အနောက်နိုင်ငံတွေကပြစ်တင်ရှုတ်ချရုံတက်တက်လောက်တာလုပ်ခဲ့ကြပြီးပိတ်ဆို့တန်ခတ်တာစီးရီးယာအရေးယူလာမျိုးတွေမရှိခဲ့ဘူးဆိုပြီးတော့လည်းဝေဖန်ထားပါတယ်ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS ရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညိုရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးအကြောင်းအင်းနေချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီရိုဟင်ဂျာတွေဖျက်ဆီးသွားခဲ့ကြတာပါမြန်မာစစ်ရေးကတော့ရိုဟင်ဂျာစုတွေအသုံးလုံးကိုပြည်ဝင်လက်ခံမထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသင့်ရှိကြောင်းပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ရောကုလသမဂ္ဂနဲ့ပါတီးခြားစီနားလည်မှုစာချုပ်တော်တွေလက်မှတ်ရေးထိုးထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဗ်ဒူမူမန်ကတော့မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်မြန်မာအနာဘက်နေနဲ့အဆက်အသွယ်မရပေမဲ့ရှေ့ထားပြီးသားသဘောတူညီချက်တွေကိုလေးစားလိုက်နိုင်မယ့်အကြောင်းမြန်မာစစ်အာဏာဘက်ကသတင်းထုတ်ပြန်ထားတာကိုသိရှိထားရကြောင်းဒီလဆန်းမှာပဲအမေရိကန်ပြည်သူကိုရောက်ရှိလာစဉ် VOA ဘင်္ဂလားဌာနကိုပြောကြားထားပါတယ်ခင်ဗျာ
VOA American တဲ့မနေ့ဖက်မြန်မာဝါသားအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီအထိ5ကီလိုမီတာ32 kHz 938တုံည5ကီလိုမီတာ40 kHz 948တုံည5ကီလိုမီတာ48 kHz 615တုံညနဲ့5နာမီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ် စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာပိုလန်နိုင်ငံသားတရင်တောက်တဦးအဖမ်းဆီးခံထားရကြောင်းပိုလန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြနေမှာပြောပါတယ်။ဒါဟာမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးဒုတိယမြောက်အဖမ်းခံရတဲ့နိုင်ငံခြားတရင်တောက်ဖြစ်ပါတယ်။ပိုလန်ကောင်စစ်ရုံးကဆက်သွယ်ဖို့စ조사နေတဲ့အပြင်သူ့ရဲ့ကျမ်းမာရေးနဲ့တရားရေးအခြေအနေဆိုင်ရာအချက်လက်တွေကိုရဖို့စ조사နေကြောင်းနဲ့ဒီအဖမ်းခံရတဲ့ပိုလန်နိုင်ငံသားကိုကူညီဖို့ဆောင်ရွက်နေတယ်လို့ပိုလန်နိုင်ငံခြားရေးရုံးကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ပိုလန်သတင်းမီဒီယာတွေမှာတော့အဖမ်းခံရတဲ့သတင်းတောက်ဟာရောဘတ်ဘူဂျီဖြစ်ကြောင်းဖော်ပြနေပေမဲ့ပိုလန်နိုင်ငံခြားရေးဝန်ကြီးဌာနကတော့အတိမပြုပေးသေးကြောင်း Reuters သတင်းမှာဖော်ပြပါတယ်။ပိုလန်နိုင်ငံသားသတင်းတောက်ဟာစစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကနှိမ်နှင်းမှုတွေကိုသတင်းယူနေရင်းရှမ်းပြည်နယ်တောင်ကြီးမြို့မှာရိုက်နှက်ဖမ်းဆီးတာခံကြရတယ်လို့လည်းဒေသခံသတင်းတွေမှာဖော်ပြပါတယ်။အရတားအစိုးရကိုဖမ်းဆီးဖယ်ရှားပြီးဖေဖော်ဝါရီ1ရက်နေ့ကစအာဏာယူခဲ့တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဟာပြည်သူတွေနဲ့သတင်းသမားတွေရဲ့ငွေကိုရှင်းရင်းဆဲလွတ်လပ်ခွင့်ကိုထိန်းချုပ်နိုင်ဖို့အတွက်တင်းကျပ်တဲ့ညွှန်ကြားချက်တွေဥပဒေပုံမှန်တချို့ပြင်ဆင်ဖြစ်ဆွတ်တာတွေလုပ်ခဲ့တယ်လို့သတင်းတောက်တွေကိုရိုက်နှက်ဖမ်းဆီးတာတွေပါလုပ်ခဲ့တာပါ။တချိန်တည်းမှာပဲရန်ကုန်မြို့မှာတောက်ကြနေကအဖမ်းဆီးခံသတင်းတောက်၅ဦးအတွက်တရားရုံးတစ်ခုကိုတန်ယုံအရာရှိတူတွားရောက်ခဲ့တယ်လို့အမေရိကန်တန်ယုံကပြောပါတယ်။မီဒီယာဟာပြည်သူတွေဆုံးဖြတ်ချက်ချဖို့အတွက်အသည့်ကျွဲစီတာကြောင့်အရေးပါတဲ့အပြင်သတင်းမီဒီယာကိုနှုတ်ပိတ်ပြီးအာဏာသိမ်းစစ်တဲ့အရာရှိတွေရဲ့ဆက်ဆုပ်ဖွဲ့လုပ်ရက်တွေအတွက်ကဘာကရောမြန်မာပြည်သူတွေကပါမိအောင်လုပ်လို့မရအကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရ VOA ကိုပြောပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်အကြမ်းဖက်နှိမ်နှင်းခံရတဲ့အထက်မှာသတင်းရယူနေခြင်းဖန်ဆီးခံရတဲ့သတင်းတောက်40ကျော်ရှိနေပါတယ်။ပြန်လွတ်လာသူတချို့ရှိနေပေမဲ့အမှုဖွင့်ခံထားရသူတွေရှိတယ်လို့ဖန်ဆီးချိန်ကစပြီးမိသားစုနဲ့တွေ့ဖို့မရတော့ဘဲချုပ်နှံခံထားရသူတွေလည်းရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ဆန္ဒပြမှုတွေမှာရင်းနဲ့စစ်တပ်ရဲ့ပြစ်ခတ်ဖြိုခွင်းမှုအတွင်တည်ဆုံးဒဏ်ရာရခဲ့သူတွေအတွက်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့အာဆီယံတွင်းရေးမှူးချုပ်ရုံးရှိမှာတောက်ကြနေကအင်ဒိုနီးရှားလူခွင့်ရေးဆိုင်ရာလှုပ်ရှားသူတွေကဂုံပြုစုတောင်းပွဲကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာတရင်6ပတ်အတွင်းတည်ဆုံးခဲ့ရသူတွေရဲ့ဓာတ်ပုံတွေကိုရုံးရှိမှခင်းပြီးဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးဖို့စစ်တပ်အာဏာသိမ်းတာကိုဆန့်ကျင်ကြောင်းစစ်တမ်းတွေကိုကန့်ဆောင်ထားတဲ့ဆန္ဒပြသူတွေကတန်းတွေဖျောင်းတိုင်တွေနဲ့စုတောင်းခဲ့ကြတာဖြစ်ပါတယ်။နိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတယ်လို့ငြင်းချမ်းစွာဆန္ဒပြသူတွေကိုလက်ဖြောင့်တပ်သားတွေနဲ့ဥကောင်းကိုချိန်ပြီးချောင်းမြောင်းပစ်ခတ်ဖို့အတွက်စိတ်ခိုင်းမှုတွေပါရှိနေကြောင်းနဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်ထွန်းကားစေဖို့အာဆီယံအဖွဲ့ကဂုရက်ပူပြီးစ조사ပေးဖို့လဲဆန္ဒပြသူတူကတောင်းဆိုပါတယ
် ASEAN adalah tidak hanya simbol tetapi mereka memegang kekuasaan yang sangat berarti untuk bisa
အာဆီယံနဲ့တရုတ်တစ်ခုဖြစ်တာမနေပဲမြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေအကြမ်းဖက်နေမှုတွေကိုအဖွဲ့ဝင်နိုင်ငံတွေကတိတိတသားအာဏာသုံးပြီးဂျာဝင်ဟန်တာပေးဖို့အတွက်အင်ဒိုနီးရှားဘာသာနဲ့တိုက်တွန်းသွားတာပါဒါအပြင်အာဆီယံကနိုင်ငံရေးအရာနဲ့စီးပွားရေးအရာသာဆောင်ရွက်လေရှိပေမဲ့အခုကိစ္စဟာအရေးကြီးကြောင်းနဲ့လူခွင့်ရေးကိစ္စကိုလည်းအတူတကွလက်တွဲကင်ကွယ်တင်ကြောင်းလည်းပြောပါတယ်အင်ဒိုနီးရှားက Milk Tea Alliance အဖွဲ့ဦးဆောင်ကျင်းပတဲ့ဒီဆန္ဒပြပွဲကနေမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြဿနာကိုအာဆီယံခေါင်းဆောင်တွေခိုင်ခိုင်မာမာရည်တည်ပေးချဖို့အတွက်တောင်းဆိုခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်မှာမြန်မာပထမဆုံးဂျိုလူကိုအသုံးမပြုသေးဘဲကမ္ဘာမြေပြင်အထက်မိုင်250ကျော်မှာရှိတဲ့ ISS နိုင်ငံတကာအာကာသစခန်းမှာယာယီသိမ်းထားဖို့ဂျပန်အာကာသအေဂျင်စီနဲ့ဂျပန်တက္ကသိုလ်တို့ကဆုံးဖြတ်ခဲ့ကြောင်းဂျပန်တက္ကသိုလ်တာဝန်ခံအရာရှိတွေကပြောပါတယ်မြန်မာနိုင်ငံကပထမဆုံးလွှတ်တင်တဲ့ဂျိုလူကိုမြန်မာနိုင်ငံလေကြောင်းနဲ့အာကာသပညာတက္ကသိုလ် MAEU နဲ့ပူးတွဲပြုလုပ်တဲ့စီမံကိန်းအရဂျပန်နိုင်ငံဟိုက ाइ ဒိုတက္ကသိုလ်ကတည်ဆောက်ပေးကြတာဖြစ်ပါတယ်။ဒီဂျိုလူမှာကီလိုဂရမ်50လေးတဲ့ဂျိုလူအသေးလေးနှစ်ခုပါဝင်ပြီးနိုင်ငံတွင်းစိုက်ပျိုးရေးနဲ့ငါးလုပ်ငန်းဌာနအတွက်စောင့်ကြည့်လေ့လာမှုတွေလုပ်ဖို့ကင်မရာတွေကိုတပ်ဆင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီ1ရက်အာဏာသိမ်းခဲ့တဲ့နောက်ဒါကိုစစ်တပ်အတွက်အသုံးပြုမှာကိုလူခွင့်လှုပ်ရှားသူတွေနဲ့ဂျပန်အရာရှိတချို့ကစိုးရိမ်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဟော့ကဲလိုတက္ကသိုလ်ကဂျပန်အာကာသစူးစမ်းရေးအေဂျင်စီ Jackson နဲ့ဆွေးနွေးပြီးအခုလိုထိန်းသိမ်းထားလိုက်တာဖြစ်ကြောင်းတက္ကသိုလ်တာဝန်ခံတွေက Writer ကိုပြောပါတယ်။ဂျိုလူဟာစစ်တပ်အသုံးချဖို့လှုပ်တာမဟုတ်ဘဲစစ်တပ်နဲ့ဘာမှမပတ်သက်ခြင်းကြောင့်လဲအမည်မဖော်လို့တဲ့မြန်မာဂျိုလူစီမံကိန်းဆိုင်ရာ ဂျပန်တာဝန်ခံတဦးကပြောပါတယ်ဒီကြိုလူနဲ့ပတ်သက်ပြီးဘာလုပ်ရမလဲဆိုတာဆွေးနွေးခဲ့ကြကြောင်းနဲ့အခုတော့ဒီအစီအစဉ်ကိုရပ်ဆိုင်းထားပြီးပြန်ပြီးစမယ်အချိန်တော့မတိသေးဘူးလို့လည်းပြောပါတယ်ဒီကြိုလူကရတဲ့အချက်လက်တွေကိုဂျပန်တက္ကသိုလ်ကနေစုဆောင်းมาဖြစ်ပြီးမြန်မာအရာရှိတွေတိုက်ရိုက်ရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ်ဒါအပြင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ MAEU တက္ကသိုလ်ပါမခချုပ်ဒေါက်တာကြည်သွန်းနဲ့အဆက်အသွယ်မရကြောင်းလည်းပြောပါတယ်ဒီကြိုလူကို NASA American Agatha စုဆောင်းရေးဌာနကဖေဖော်ဝါရီ20ရက်နေ့မှာ ISS နိုင်ငံတကာအာဂါတာစခန်းစီကိုအခြားပစ္စည်းကရိယာတွေနဲ့အတူလွှတ်တင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကဂျပန်အာဂါတာစူဇန်ရက်ဆာရဲ့ကီဘိုစူဇန်ရင်ထဲမှာတင်ထားတာဖြစ်ပါတယ်။အင်ဒိုပစိဖိတ်ဒေသတွင်တရုတ်ရဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးပေးဝေးပြီးတန်တမန်နီလန်းတုံးလာကိုအလားတူတုံ့ပြန်ရေးအပါဝင်ဒေသတွင်တရုတ်ရဲ့ဩဇာစွမ်းမှုမှုကြီးထွားလာနေတာကိုတုံ့ပြန်ဖို့အတွက်ကွတ်လေးနိုင်ငံလုံခြုံရေးထိပ်သီးဆွေးနွေးပွဲကိုနောက်ကြနေ့မှာအမေရိကန်နိုင်ငံကသမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်၊အိန္ဒိယနဲ့ဩစတြေးလျနိုင်ငံတွေကဝန်ကြီးချုပ်တွေအွန်လိုင်းကနေကျင်းပခဲ့ကြပါတယ်။ Indo-Pacific ဒေသအထူးသဖြင့်အရှေ့တောင်အာရှဒေသအတွက် COVID-19 ကာဝယ်ဆေးတန်ပေါင်း1000လောက်ကို2022ခုနှစ်မှာပေးနိုင်အောင်တိုးမြှင့်ထုတ်လုပ်ရေးအတွက် Quad အဖွဲ့ကငွေကြေးဆိုင်ရာစီမံဆောင်ရွက်မှုတွေစတင်နေပြီလို့ကျေးဇူးပေးနေမှာဘိုင်ဒန်အစိုးရအဖွဲ့အရာရှိသူကသတင်းတောက်တွေကိုပြောပါတယ်။ဒလွေရှောကဘကျန်းမာရေးအဖွဲ့ကြီးကခွင့်ပြုထားပြီးတာကာဝယ်ဆေးတွေကိုတိုးမြှင့်ထုတ်လုပ်နိုင်ရင်အတွက်အမေရိကန်နိုင်ငံနိုင်ငံတကာဖွံ့ဖြိုးရေးဆိုင်ရာငွေကြေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကနေအိန္ဒိယနိုင်ငံကကုမ္ပဏီတွေနဲ့ရောဂျပန်နဲ့ဩစတြေးလျအစိုးရတွေနဲ့ပါလက်တွဲဆောင်ရွက်နေတယ်လို့လည်းနောက်အရာရှိသူကပြောပါတယ်။ဒါပေမဲ့အခုလိုကွတ်ကာဝယ်ဆေးဆိုင်ရာအဖွဲ့ဟာကုလသမဂ္ဂက WHO ဦးဆောင်တဲ့ COVAX ကိုရိုနာဗိုင်းရပ်စ်ကာဝယ်ဆေးရရှိရေးဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့နဲ့တတိတခြားဆောင်ရွက်နေတာလားဒီဘက်ရဲ့အစိပ်ပိုင်းတစ်ခုလားဆိုတော့ကိုတော့ဘိုင်ဒန်အစိုးရအဖွဲ့ကမပြောပါဘူး။ COVAX အဖွဲ့ကကမ္ဘာဆင်းရဲတဲ့နိုင်ငံပေါင်း94နိုင်ငံအတွက်ကာကွယ်ဆေးအလုံးပေါင်းသန်း2000ကိုဒီနှစ်အတွင်းဖြန့်ဝေပေးဖို့လုပ်နေတာပါ။ဒီဘက်ကဖြန့်ဝေတဲ့ဆေးတွေထဲမှာအိန္ဒိယနိုင်ငံ Serum Institute ထုတ် AstraZeneca Oxford ကာကွယ်ဆေးလည်းပါပါတယ်။တရုတ်သမ္မတရှီဂျင်ပင်ကတော့တရုတ်ထုတ်ကာကွယ်ဆေးတွေဟာကမ္ဘာလူလူအတွက်ဖြစ်စေရမယ်လို့မေလာထဲမှာပဲပြောကြားခဲ့တယ်လို့အဲ့ဒီအချိန်ကစပြီးနိုင်ငံပေါင်း45နိုင်ငံကျော်အတွက်ကာကွယ်ဆေးတန်ပေါင်း900လောက်ပေးဖို့တရုတ်အစိုးရကကြေညာပေးကြတာဖြစ်ပါတယ်။ကွတ်အဖွဲ့ဟာစီးရီးယားမဟာမိတ်ပြုဖို့အတွက်တည်ဝင်ဖွဲ့စည်းထားတဲ့အဖွဲ့မဟုတ်ပေမဲ့အာရှဒေသတွင်တရုတ်ရဲ့စီးရီးနဲ့စီးပွားရေးဩဇာလွှမ်းမိုးမှုတိုးလာနေတာကိုဒဏ်ပြန်ဖို့လုပ်နေတာတွေ့ရပါတယ
်။စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ Facebook စာမျက်နှာကသာမကဘဲ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုနားဆင်ရမှာကမြန်မာနိုင်ငံမှာငြင်းချမ်းစွာဆန္ဒပြနေသူတွေကိုအကြမ်းဖက်နှိမ်နင်းမှုတွေမလုပ်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းတောင်းဆိုနေတဲ့ကြားကပဲတောက်ကြနေညာရုံးကရန်ကုန်တိုင်းမြို့နယ်တချို့မှာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကနေအိမ်တွေကပြည်သူတချို့ကိုပစ်ခတ်ရင်ဝင်ရောက်ဖမ်းဆီးရိုက်နှက်တာတွေရှိခဲ့တဲ့အကြောင်းကိုတင်ပြခြင်းပါတယ်။ပြည်နေမှုတွေရှိနေတဲ့ကြားကပဲရန်ကုန်မြို့နယ်တချို့မှာမြို့ကန်တွေကညာဘက်ဆန္ဒပြပွဲတွေဆက်လက်ဆင်နွှဲနေတာပါ စာကြည်တားလှိုင်းမင်္ဂလာတောင်ညွန့်တာမွေမြို့နယ်တွေမှာည၈နာရီဝန်းကျင်တံမုံတီဆန့်ကျင်ဆန္ဒပြမှုတွေနဲ့အတူလမ်းပေါ်အတွက်ဆန္ဒပြကြတာပါ။ကမာရွတ်မြို့နယ်လှယ်တန်းလမ်းမှာတော့လူအုပ်စုကြီးဟာဖျောင်းနိုင်ကိုစီထွန်းညိကင်ဆောင်ရင်းလမ်းမကိုပိတ်ထန်ပြီးဆန္ဒပြခဲ့ကြပါတယ်။မင်္ဂလာတောင်ညွန့်မြို့နယ်မှာမတ်လ၁၂ရက်တောက်ကြညာပိုင်းစစ်သားနဲ့ရဲတွေကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုကွဲဖမ်းဆီးနေတာကိုကြုံရကြောင်းမင်္ဂလာတောင်ညွန့်မြို့ကံအမျိုးသမီးတူက VOA ကိုပြောပါတယ်။
မင်္ဂလာတောင်ညမှာခုနိုင်ဝလောက်ရှိပြီးရဲတွေဝင်ပြီးတော့တင်တ်တေကိုအသေးပြစ်ပြီးတော့ရက်ွက်တဲ့ဆန္ဒပြတဲ့လူတွေလိုက်ပြီးတော့နှိမ်နင်းတာလူတယောက်ထိသွားတယ်လို့တော့ပြောတယ်ခုသူထိတင်တ်တေဆက်တိုက်ပြစ်နေတယ
်တောက်ကြနေညာပိုင်းတာဂီတာမြို့နယ်သူမရလန်တဲ့ကအိမ်တိန်ကိုရဲတွေဝင်ရောက်ပြီးတိန်တွေကပဲလူငယ်၃ဦးကိုလမ်းမပေါ်ခေါ်ထုတ်ပြီးဝိုင်းဝန်းရိုက်နှက်နေတဲ့ Facebook ပေါ်က live ဗီဒီယိုကိုမြင်ရပါတယ်
တမှုသားရဲ့စဲရီဘာလို့လဲဘာလို့မဆက်ရလဲသူရထွက်ကုန်ပြီဟိုမှာဘာလို့ဆိုင်ဆိုင်ညာလဲခေါင်းဘူးခေါင်းဘူးခေါင်းဘူ
းတာဂီတာမှာအ ਨੇ စုံလူငယ်၄ဦးကိုဖမ်းဆီးသွားပြီးနောက်ညစနေနိုင်ကျော်တနားဤအချိန်မှာတာဂီတာအမတ်တရဲစခန်းကိုမြို့ကန်ပြည်သူတွေသွားဝိုင်းခဲ့ကြပြီးရဲစခန်းကပြစ်ခတ်တန်းတွေပေါ်လာပြီးနောက်ညနေပိုင်းမှာလူစုခွဲလိုက်ကြတဲ့ဗီဒီယိုကိုလည်းမြင်တွေ့ရပါတယ်။
တာဂီတာမှာလောလောဆယ်ရဲစခန်းဝိုင်းနေပါတယ်ကျွန်တော်တို့လူတွေရောက်ခေါ်သွားလို့ပါ။တော့တစ်ကျွန်တော်တို့အတန်မဟုတ်တော့ပါလုံးဝတဲကိုပြစ်နေတာပါ။အပေါ်ထောင်မိတာလည်းပြစ်နိုင်ပါတယ်ဒါပေမဲ့ဘယ်သူမှတော့မရှိသေးပါဘူး။ခုနကရှိတဲ့ကြောက်ကတော့ကျွန်တော် confirm မလုပ်ရသေးပါဘူး။ပျောက်ရှိရလို့ပြောတာတော့ရဲစခန်းအခုဝိုင်းပြီးတော့တမဝလို့တဲ့အချိန်မှာပဲရဲစခန်းအတန်ဘုံတွေကနေတည်းပြစ်နေပါလေ။အဲဒါအခုလုံးခဏချင်းပြီးတော့အချိန်လေးကြီးစက်ဖို့လုပ်နေပါလေ။တာဂီတာရဲစခန်းဝိုင်းနေရပါ။တာဂီတာလူတွေပုံထွက်လာပါလေ။ဘုတော်တို့ကျွန်တော်လူတွေအားစုပြီးတော့တနက်ကိုရှောင်ဖို့လုပ်နေပါလေ။အဓိကကျော်ရဲစခန်းဝင်သိမ်းဖို့ပါ။ဒါပေမဲ့အတန်ဘုံတွေတနက်ပြစ်တဲ့နည်းနည်းချိန်သွားတာပေါ့။ဒီမှာလူကြီးတော့အကုန်လုံးအပြစ်ပါပဲ။တလန်းလုံးအပြစ်ထွက်လာပါလေ
။စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာညအချင်းရောက်လာပြီဆိုတာနဲ့ရက်ွက်တွေတဲဝင်ပြီးနေကင်းမဲ့ဆနာပြသူတွေ NLD ပါတီဝင်တွေနဲ့ CDM လှုပ်ရှားမှုတွေပါဝင်သူတွေကိုနေအိမ်တွေတဲဝင်ဆွဲပြီးလိုက်လံဖမ်းဆီးနေတယ်လို့မြို့ကန်တွေကပြောပါတယ်အထူးသဖြင့် NLD ပါတီဝင်တွေနဲ့လွတ်တော်ကိုယ်စားလှယ်တွေကိုဒီရက်ပိုင်းမှာပိုက်စိတ်တိုက်လိုက်လံရှာဖွေဖမ်းဆီးနေတယ်လို့အမည်မဖော်လိုတဲ့ရန်ကုန်တိုင်းဒေသကြီးရဲ့ NLD လွတ်တော်ကိုယ်စားလှယ်တဦးကပြောပါတယ
်ဒီအုတ်တိုင်းမှာငွေကြီးလိုက်လိုက်အဲဒီညမှာဟိုခုနေ့ကလှုပ်စရီဖားနေတယ်လိုက်ပါအခုတိုက်လွဲ့နေတယ်ဦးကျော်တော်နဲ့ရှာနေတယ်တရားမှမမိတော့ဘူးခံပါသေးအရှင်ပါလက်ကိုယ်လေးရှောင်းနေတယ်ဒီနေ့မှစပြီးတော့လိုက်မှစပြီးတော့ဆွဲတယ်တည်းရတယ်ခရင်းကြီးကတပိတ်ကောင်းဆောင်လေးကိုဆွဲတာဟိုကတော့လက်ကိုယ်လေးကိုဒီနေ့လိုက်မှစဖားနေတယ်ဦးကျော်ကဘုံကတော့ရှောင်းနေကြတာလေ
ဖေဖော်ဝါရီတရနေ့စစ်တပ်ကအာဏာသိမ်းခဲ့ခြင်းကစပြီးစစ်တပ်နဲ့ရဲရဲပြစ်ခတ်မှုကြောင့်တမ်းပေါ်ကညဉ့်ဉန်းစွာဆန္ဒပြသူတွေအပါအဝင်လူညုံရေးတပ်ဖွဲ့ရဲ့ဖမ်းဆီးထိန်းသိမ်းမှုအတွင်ဒီကနေ့အချိန်ထိတည်ဆုံသူ80ထက်မနည်းရှိသွားပြီဖြစ်ပါတယ်အဖမ်းဆီးခံရသူပေါင်း2100ဝန်းကျင်ရှိရာကတချို့ကိုပြန်လှုပ်ပေးခဲ့တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ
UN မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မီကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ည
VOA ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုသောရရှင်တွေအခုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုတော့ကိုအောင်မြတ်သူကပြောပြမှာပါ
မြန်မာစစ်ကောင်းဆောင်တွေကိုဘယ်အရာကအလျှော့ပေးအောင်လုပ်နိုင်မလဲဆိုတဲ့ခေါင်းစဉ်နဲ့ CNN သတင်းဝန်ကြီးမှာဖော်ပြထားတဲ့ဆောင်းပါးကိုတင်ပြပေးချင်ပါတယ်ဖေဖော်ဝါရီတရအာနာသိမ်းပြီးနောက်ပိုင်းအာနာသိမ်းစစ်ဘုတ်ချုပ်တွေဟာသူတို့ရဲ့ရည်ရွယ်ချက်တွေပြည့်မြောက်ဖို့အတွက်ကိုပြည်သူတွေကိုအသက်အန္တရာယ်ရှိစေတဲ့အထိကြီးစစ်တေသုံးနေနေရတဲ့အဆင့်ကိုရောက်လာနေတဲ့အကြောင်းဆောင်းမရှင်မိုက်ကယ်ဘိုဆီယာကီယူကအစကြီးရေးသားတာပါတယ်။ညမထွေးရအမိတ်တွေအင်တာနက်ဖြတ်တောက်တာတွေလွတ်လပ်စွာထုတ်ပေါ်စုဝေးခွင့်တွေကိုကန့်သတ်တဲ့ဥပဒေတွေကိုကျင့်သုံးတာတွေလက်နက်ကင်တပ်ဖွဲ့တွေတန်ချက်ကကားတွေနဲ့အင်အားဖြစ်တင်တာတွေလို့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းမှုတွေအရှိန်မြှင့်လာတဲ့အမျှတည်ဆုံသူတွေတိုးလာနေပြီးဒီထဲမှာတချို့ကခေါင်းကိုပြစ်ခတ်ခံရတယ်ဆိုပါတယ်။ကမန်ဒါရဲ့အတိုင်းအာနာသိမ်းမှုနဲ့လက်နက်မဲ့အရက်သားတွေကိုအကြမ်းဖက်နှိမ်နင်းတာကြောင့်နိုင်ငံတကာတည်တင်ရှုတ်ချမှုတွေနဲ့အတူအမေရိကန်၊အင်္ဂလန်နဲ့ကနေဒါတို့ရဲ့ပိတ်ဆို့တံခတ်မှုတွေဥရောပသမဂ္ဂ EU ကလည်းအရေးယူဖို့သတိပေးတာတွေလည်းရှိလာပါတယ်။ဒါပေမဲ့လည်းကမ္ဘာတဝန်းကအဆိုအရတွေကကိုဗစ်ကပ်ဘေးနဲ့ရင်ဆိုင်နေရတယ်လို့စီးပွားရေးနယ်လန်ထူအောင်ကြိုးပမ်းနေရချိန်မှာဒီလိုထုတ်ပြန်ချက်တွေဟာတန်တမာရေးရဖိအားပေးရမှာအကန့်အသတ်တွေလည်းရှိနေတယ်လို့ထောက်ပြထားပါတယ်။ဒီချိန်ထဲမှာပဲမြန်မာစစ်ကောင်းဆောင်တွေဟာတိုင်းပြည်ကိုအထူးကြံ့အဖြစ်ပြန်လည်ကြားရောက်တော့မှကိုလည်းဗီယူမဆိုင်ဘူးလို့ဆိုပါတယ်။မြန်မာစစ်တပ်ဟာပြည်မကဘာကြီးကိုနားထောင်လေးမရှိသလိုလူတွေဘလို့စဉ်းစားကြလဲဘလို့အသက်ရှင်နေထိုင်ကြလဲကိုကျင်းစာမိသလား ဒီကြနိုင်ငံဖြစ်သွားခဲ့ရင်ဘယ်လိုဖြစ်လာမလဲဆိုတာမျိုးတွေကိုလည်းအလေးမထားဘူးလို့ရှေ့တောင်အရှာကျွမ်းကျင်သူ Michael Vitikiotis ပြောဆိုတာကိုလည်းကိုးကားဖော်ပြထားပါတယ်နယ်နိမိတ်ရှင်ချိဆက်နေခဲ့တဲ့ထိုင်းနိုင်ငံရဲ့2014မှာအော်အော်မြင်မြင်အာဏာသိမ်းယူမှုကလည်းမြန်မာနိုင်ငံမှာလက်ရှိအာဏာသိမ်းမှုအတွက်အပြင်းအထန်လို့ကရောက်နေတယ်လို့ဆိုပါတယ်ဒါပေမဲ့လည်းလူတူရဲ့အန်တုမှုကိုတော့စစ်ဘုတ်ချုပ်တွေကရှော့ပေါ်တွဆခဲ့ပုံရပြီးအထူးသဖြင့်လူတူရဲ့အမိတ်မနာခံရေးလှုပ်ရှားမှု CDM ဟာအစိုးရနဲ့ပုဂ္ဂလိကကဏ္ဍကိုအကြီးအကျယ်ကြီးခိုက်ရတယ်လို့ပေါ်ပြထားပါတယ်နောက်ထပ်ခြားနားချက်တစ်ခုကတော့စစ်တပ်ကနှိမ်နင်းနေရတဲ့ခြားနားပြသူအများစုဟာငရဲသူတွေဖြစ်ပြီးသူတို့ဟာမြန်မာပြည်မှာတစ်ခါမှမဖြတ်တန်းရဘူးတဲ့နိုင်ငံရေးလှုပ်လှမှုရှိတဲ့နှစ်ကာလတွေကိုဖြတ်တန်းခဲ့ရသူတွေဖြစ်ပြီးလူမှုမီဒီယာအသုံးပြုတာတွေနဲ့လည်းအလွန်တရာရင်းနှီးကြောင်းဝင်ကြတယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့ကံကြမ္မာအဆုံးသက်မှာဘသူကကြကြတောက်ခံနိုင်မလဲပုံမှာမူတည်နေတယ်လို့ဆောင်းမကရေးသားရပါတယ်။အစောပိုင်းကတည်းကငွေကြေးပြက်လက်နေတဲ့ဗိုလ်ချုပ်တွေဟာအာဏာသိမ်းယူပြီးမကြာမီမှာပဲအမေရိကန်ပြည်တော်စုဘူဘန်ကနေဒေါ်လာ1ဘီလီယံနီးပါးကိုဖယ်ရှားဖို့ကြိုးစားခဲ့ပေမဲ့အမေရိကန်စိုးရွားကပိတ်ဆို့ရခံခဲ့ရပါတယ်။စစ်ဘက်နဲ့ဆက်နွယ်တဲ့ဖက်ဆက်လုပ်ငန်းတွေစတင်ထိခိုက်လာခဲ့လို့ရှိရင်စီးပွားရေးကဘလောက်တောက်ခံနိုင်မလဲဆိုတာကလည်းသိပြီးရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဆောင်းမရှင်ကဆိုပါတယ်။တချိန်ထဲမှာပဲအာနာမသိငင်ကလေးကကြဆင်းနေတဲ့နိုင်ငံစီးပွားရေးအောက်မှာအချမ်းပတ်ပြင်းနေမှုတွေအရှိန်မြင့်လာနေတဲ့စစ်တပ်ကိုရင်ဆိုင်ရမှာပုံမှန်ဝင်ငွေမရှိတော့တဲ့လူတို့ဟာဘယ်လောက်ထိကျဉ်းကျဉ်းကန်ရှင်သန်နိုင်မလဲဆိုတာကိုလည်းဆက်လက်စောင့်ကြည့်နေကြတယ်လို့យေတာရပါတယ်။ဘာဖြစ်ဖြစ်စစ်ဘုတ်ချုပ်တွေလှုပ်ချင်ရလှုပ်သွားခဲ့မယ်ဆိုရင်မြန်မာထိုင်းနဲ့ဘဝတူဖြစ်သွားပြီးအရှိတောင်အာရှကလူဦးရေ124သန်းလောက်ဟာလည်းဆက်အာနာရှင်တွေအောက်မှာရှင်သန်ကြရမှာဖြစ်ပါတယ်။ဒီအခြေအနေကိုတော့နိုင်ငံတကာအတိုင်းအဝန်းကအစွမ်းကုန်ဟန့်တာကြလိမ့်မယ်ဆိုပြီးဆောင်းမကိုအဆုံးသတ်ထားပါဗျ။အပြည့်စုံတော့ www.cnn.com မှာဖတ်ရှုနိုင်ကြပါဗျာ
။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖိုင်းယူမှုနဲ့တိုင်းဒိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါသေးတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာဝိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါသေးတယ်။ 8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာဝိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက voabamischannel ဖြစ်ပါတယ်။ YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါရင်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamese ဖြစ်ပါရင် VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်ဒီရက်အစီအစဉ်တွေကိုအားပေးနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာအခုအစီအစဉ်ကို Facebook ကနေထုတ်လွှင့်မှုအစောပိုင်းမှာဒီစက်ပိုင်းဆိုင်ရာချိုးယွင်းမှုအဆင်မပြေမှုတွေအနေငယ်ရှိခဲ့တဲ့အတွက်အစောပိုင်းမှာအတန်မထွက်ဖြစ်ခဲ့တာကိုတော့ကျွန်တော်တို့တောင်းပန်အပ်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်2021ခုနှစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိဆင့်ရှင်စုကိုတော့မဖြိုဖြိုအောင်ကရရှိခဲ့တာပါလူအခွင့်အရေးနဲ့တရားမျှတမှုအတွက်ရှီတန်းကနေရေဝန့်တိုက်ပွဲဝင်နေကြတဲ့ကဘာတဝှမ်းကအမျိုးသမီးတွေကိုနှစ်စဉ်ဂုဏ်ပြုချီးမြှင့်နေတဲ့ဒီစုကိုဒီနေ့မှာမြန်မာနိုင်ငံကလူအခွင့်အရေးတက်ကြွလှုပ်ရှားသူမဖြူဖြူအောင်အပါအဝင်နိုင်ငံပေါင်း15နိုင်ငံကအမျိုးသမီးလှုပ်ရှားတက်ကြွလှုပ်ရှားသူ22ဦးလည်းရရှိခဲ့ပါတယ်မဖြူဖြူအောင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူတွေးတင်ပြထားပါတယ်
ရင်ဆုံးပြောချင်တာကတော့ congratulations ပါမဖြစ်ဖြစ်အောင်အထူးကိုပဲဂုဏ်ယူပါရစေအခုလို့ဒီအမေရိကန်နိုင်ငံသားရေးဌာနကနေနှစ်ဆင့်ပေးရတဲ့ နိုင်ငံကအမျိုးသမီးရဲစွမ်းတက်တီရှင်စုကိုဒီနေ့မှာဒါမှဖြစ်ပြောင်းချင်းမြင်ခံရတဲ့အတွက်ဂုဏ်ယူပါတယ်လို့အရင်ဆုံးပြောချင်ပါတယ်
။ဟုတ်ကျေးဇူးတင်ပါတယ်ဟုတ်
ဆိုတော့ဒီစုပေးရခံရတာ ਨੇ ပတ်သက်လို့ဒါကဒီကဘာတဝမ်းနေရာဒေသဆောင်ကအမျိုးသမီးတွေအများကြီးတဲမှာမှာဒါဒီနေ့ကိုကိုပေါ့နော်ဘာကြောင့်ရွေးချယ်ပြီးတော့ပေးရတာလို့ချင်ပါတယ်လေရှင
်ဟုတ်ကဲ့ဒီစုနဲ့ပတ်သက်ပြီးတော့ပေါ့နော်စုရွေးချယ်ရေးအဖွဲ့ရဲ့စံတတ်မှတ်ချက်တွေကိုတော့ကျွန်မတေချာတော့မသိထားဘူးဒါပေမဲ့စုရရလို့ကျွန်တော်ဒီ January 6ရက်နေ့ကအကြောင်းကြားရပေါ့နော်အကြောင်းကြားဆိုတော့ဒီဇင်ဘာအတွင်းထဲမှာကိုရွေးထားပြီးသားဖြစ်ပါလိမ့်မယ်ဆိုတော့အကြောင်းကြားတဲ့နောက်ပိုင်းမှာကျွန်တော်ဒီစုနဲ့ပတ်သက်တဲ့ဟိုဒီစုရဘူးတဲ့သူတွေရဲ့ YouTube မှာသူ interview လေးတွေကျွန်မအဲ့ဒါလေးကြီးကြည့်ပစ်တယ်ပေါ့နော်ကြည့်ပစ်တဲ့အခါကျတော့အကြမ်းမြင့်အဖြစ်တော့ကျွန်မသဘောပေါက်သွားတော့ပေါ့နော်နိုင်ငံရေးအမျိုးသမီးရေးစရှိစင်ပေါ့ဒီကိစ္စရက်တွေမှာဟိုထဲထဲဝင်ဝင်ပါဝင်ပြီးတော့လှုပ်ဆောင်တဲ့အမျိုးသမီးရေးအဲ့လိုလှုပ်ဆောင်တဲ့အတွက်ကြောင့်မို့လို့ဒီအာဏာပိုင်အဖွဲ့အစည်းရဲ့အကြမ်းဖက်ခြင်းဟိုလူခွေချုပ်ပေါက်တာတွေကိုခံရတယ်ဒါပေမဲ့လည်းသူတို့ယုံကြည်အောင်သူတို့ဆက်ပြီးတော့ဟိုရုံးကန်လှုပ်ရှားရင်းနဲ့လှုပ်ဆောင်တဲ့အမျိုးသမီးတွေကိုပေးရလို့အကြမ်းအဖြစ်တော့ကျွန်မဒီဗီဒီယိုဖိုင်လေးတွေကြည့်ကြည့်အဖြစ်ပေါ့နော်သူတို့အင်တာဗျူးလေးတွေကြည့်ကြည့်အဖြစ်တော့အဲ့လိုကျွန်မမြင်ပါတယ်ချက်ဟုတ
်ဒီစုကိုဒီကျွန်မတို့မြန်မာနိုင်ငံမှာလည်းအရင်ကရခဲ့ပူးတဲ့သူတွေရှိပါတယ်ဒါမကြရင်တော့ငါပဲဖွဲ့စည်းလိုက်တဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ခိတ္တနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်အပါဝင်ပေါ့နော်ရှေ့ပိုင်းမှာဆိုရင်လည်းဒါအမျိုးသမီးတချို့ရခဲ့ပူကြတာရှိပါတယ်ဆိုတော့ဒီတစ်ချိန်မှာကိုကိုရွေးချယ်ပြီးတော့ပေးတဲ့အပေါ်မှာရောဘယ်လိုများခံစားရပါသလဲရှင်
ဆိုတော့ဒီစုရရဲဆိုပြီးတော့ကျွန်မအကြောင်းကြားရေပေါ့နော်အကြောင်းကြားတဲ့အခါမှာကျွန်မဒီစုကရှေ့ပိုင်းမှာကျွန်တော်တို့စီရနေပြီးတော့အမျိုးသမီး၃ဦးပေါ့နော်ကျွန်မတကယ်လေးစားရတဲ့ဟိုတက်ကြောက်လှုပ်ရှားတဲ့အမျိုးသမီးကောင်းဆောင်လေးရခဲ့ပူရဲ့မက်စမာအောင်မန်းမီစပယ်ဖြူပေါ့နော်နောက်ကရင်အမျိုးသမီးညောဖို့ပေါ့နော်ဆိုတော့ဒီမြို့သမီးတွေဒီမက်တာဂင်နှစ်ကလေးတွေမှာရထားတာရှိရယ်ဆိုတော့ဒီစုရတဲ့အချိန်မှာကျွန်မအရင်ဆုံးစဉ်းစားမိတာကဘာလဲဆိုတော့ဒီကျွန်မတိုင်းပြည်မှာရောနိုင်ငံတကာမှာရောပေါ့နော်တကယ်ကိုရုံးကန်လှူရှားပြီးတော့ခက်ခက်ခဲခဲနဲ့အရေးကိစ္စတွေမှာပါဝင်ကြတဲ့ဒီမြို့သမီးကိစ္စနိုင်ငံကိစ္စဆက်ပြီးတက်ကြောက်လှူရှားကြတဲ့မြို့သမီးအများကြီးရှိရယ်အဲ့ထက်မှကျွန်မအရွေးခံရတဲ့အခါကျတော့ကျွန်မစိတ်ထဲမှာဘာဖြစ်လဲဆိုတော့ဟိုတကယ်ရောကျွန်မထိုက်တန်ပါမလားဆိုတဲ့အစိတ်မျိုးပေါ့နော်ဒီစုကကျွန်မအတွက်ဖိအားဖြစ်လာတာပေါ့နော်ဒီရှေ့ဆက်ကိုကျွန်မဒီစုကြီးပခုံးပေါ်တင်ပြီးတော့ကျွန်မရှေ့ဆက်လှုပ်ရတော့မယ့်အခါကျတော့ငါတကယ်ထိုက်တန်နဲ့ဘာလုပ်နိုင်တဲ့အလုပ်တွေကိုရည်ရွယ်ချက်တွေပေါ့မြအောင်လှုပ်ဆောင်နိုင်မှာမလားဆိုရဲဟိုစိတ်မျိုးပေါ့နော်ဒီမှာခံစားရတယ်ပထမဆုံးပေါ့နော်ဆိုတော့ဒီစုရရဲဟိုဝမ်းတာတာဒီပိုင်းဝမ်းတာတယ်ဆိုတာဟိုကျွန်မလှုပ်တဲ့အလုပ်အတွက်ကျွန်မကိုတည့်ရဲ့လူကျွန်မရဲ့အလုပ်ပေါ်မှာလေးစားတယ်တမိုးထားတဲ့သူတွေရှိတယ်ဆိုတော့ဒါအရေးကြီးတယ်လို့လည်းသူတို့မှတ်ယူလို့ဒီစုပေးတယ်လို့ကျွန်မမှတ်ယူပါတယ်တစ်ဖက်ကလည်းကျွန်မတို့တိုက်ပြီးမှာကတကယ်ကိုအလှည့်အပြောင်းဖြစ်သွားတဲ့အလှည့်အပြောင်းဖြစ်ခဲ့တဲ့အချိန်ဖြစ်နေတယ်ဆိုတော့အလှည့်အပြောင်းဖြစ်နေတဲ့အချိန်တွင်းမှာလည်းတကယ်ကိုထင်းထင်းပေါ်ပေါ်နဲ့လှုပ်ရှားဆောင်ရွက်နေတဲ့ဒီစပြီးတော့အစနာသိမ့်ပြီးနောက်ပိုင်းမှာထင်းထင်းပေါ်ပေါ်လှုပ်ရှားဆောင်ရွက်နေအမျိုးသမီးကောင်းဆောင်တွေလူငယ်တွေလူကြီးတွေအစားရှိပြည့်ပေါ့နော်ဒီအရွယ်မျိုးစုံမျိုးသမီးကောင်းဆောင်တွေပေါ်လာတယ်ဆိုတော့ဒီမျိုးသမီးတွေရဲ့ရွရွချွချွတိုက်ပွဲဝင်နေတာတွေလည်းကျွန်တော်တို့လည်းသိနေပေါ့နော်ဒါတနေငံလုံးကလည်းသိနေရယ်ပြီးတော့ခုနကပြောသလိုအဲ့လိုကိုပါဝင်တဲ့အထဲမှာမှာအချို့မျိုးသမီးငယ်လေးတွေဆိုလို့ရှိရင်အသက်ပါပြေးလိုက်ရတယ်ပေါ့နော်အဲ့လိုလူတွေကြားထဲမှာထပ်ပြီးတော့ကျွန်မစိတ်မကောင်းထပ်ဖြစ်တာပေါ့နော်စိတ်မကောင်းထပ်ဖြစ်တာဆိုတော့ခုနကပြောသလိုဒီလိုလူတွေရှိရယ်ဒီလိုလူတွေကြားထဲမှာကျွန်မကဒီစုကိုရရဲဆိုရက်ပညာခံရတဲ့အခါကျတော့သူတို့ကိုအားနာရဲကျွန်မစိတ်မကောင်းဖြစ်မိရဲပေါ့နော်ဟိုကိုကိုကိုလည်းတကယ်ဟိုမလုံမလဲခံစားရပါတယ်ဒီအတွက်လေအားအကြောင်းမလို့လဲကျွန်မဒီစုနဲ့ပတ်သက်ပြီးတော့အငြင်းအံကျွန်မစိတ်ထဲမှာထားထားတာကဒါဒီပြည်ပဒီမိုကရေစီရေးတိုက်ပွဲတွေမှာပါဝင်ခဲ့တဲ့အမျိုးသမီးတွေကိုစားဟိုကျွန်မလက်ခံရရှိရဲလို့ပဲကျွန်မညှက်ယူပါတယ်ခုနပြောသလိုပေါ့နော်ဟိုလုံနိုင်တာကိုကျွန်မဆက်ပြီးတော့ဖိအားဖြစ်တယ်ဆက်လုပ်ဖို့ကျွန်မဆက်ပြီးတော့စူးစမ်းမှာဖြစ်တယ်တစ်ဖက်ကလည်းကျွန်မဒါဒီစုကခုနပြောသလိုအမျိုးသမီးတွေကိုစားကျွန်မလက်ခံရရှိရဲလို့ပဲကျွန်မအနေနဲ့တက်မှတ်ပါရရှင်ဟုတ
်ဆိုးဆိုးကမဖြူးဖြူးအောင်ပြောသလိုပါပဲဒါလက်ရှိဒီမြန်မာနိုင်ငံမှာအခုဆိုလို့ရှိရင်ဒါအလှည့်အပြောင်းကြီးကြီးမားမားဖြစ်သွားတဲ့အခါမှာဆရာနာသိမှုကိုစန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေစိတ်ချမှုကိုဖိဆန်ပြီးတော့အလုတ်မဆင်းမဲနဲ့ဒါအကြမ်းမဖက်တဲ့စီဒီအမ်လှုပ်ရှားမှုတွေဒီလိုပုံစံမျိုးစုံနဲ့လှုပ်ရှားနေကြတဲ့အချိန်မှာမြန်မာနိုင်ငံကအမျိုးသမီးတယောက်ကိုအခုလိုတည်းနိုင်ငံတကာရဲစွမ်းတတိရှင်စုချီးမြှင့်တယ်ဆိုတာကဒါနိုင်ငံတကာအနေနဲ့လည်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေမှာအယုံဆိုင်အလေးထားတယ်ဆိုတာမျိုးလည်းမြင်နိုင်လိမ့်မယ်လို့ထင်ပါတယ်အခုလိုဒီနိုင်ငံကအသိနဲ့ပြုခံရတဲ့သူတယောက်အနေနဲ့လက်ရှိအခုဖြစ်နေတဲ့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေအပေါ်မှာနိုင်ငံကရဲ့တုံ့ပြန်မှုတွေဒီမြန်မာနိုင်ငံအတွက်ဘယ်လောက်ထိလိုအပ်နေတယ်လို့ထင်ပါသလဲဥမာဘလို့ဖိအားမျိုးတွေဘလို့တုံ့ပြန်မှုတွေကမြန်မာနိုင်ငံလက်ရှိသွားနေတဲ့အခြေအနေအတွက်အထောက်ပံ့ဖြစ်နိုင်လိမ့်မယ်လို့ထင်ပါသလဲရှင
်ဆိုတော့ဟိုကျွန်မနိုင်ငံကဟိုတက်ပြီးတော့ကျွန်မတို့ကိုမျက်ဖြေမပြတ် ကြည့်ထားဖို့ကြည့်နေဖို့ပေါ့နော်ဒါတိတ်ကိုအရေးကြီးရယ်ဆိုတော့ကဘာမှာရှိတဲ့အတိုင်းပြည်တစ်ခုကအလွယ်တကူနဲ့ဆက်အနာတင်လို့ရတယ်အလွယ်တကူနဲ့လူသားမျိုးနယ်ကိုအကြမ်းဖက်မှုကျူးလွန်လို့ရတယ်အလွယ်တကူနဲ့ဟိုဥပဒေတွေကိုကြောင်ကြံလုံလို့ရတယ်ဆိုတော့ဟိုတာရကမျိုးတခြားဘယ်နိုင်ငံမှာမှကျမတို့မဖြစ်စေချင်ဘူးဒါမျိုးမဖြစ်အောင်ကျမတို့ဆက်ပြီးတော့ထိနေဖို့လိုတဲ့အခါကျတော့ဆိုတော့ကျမမြင်တာကတော့ဒီလိုမျိုးအကြမ်းဖက်မှုတွေရရဆက်ဆက်ဖြိုခွင်းနှိမ့်ဆက်နှိမ့်မှမှုတွေကိုလုံးဝလက်မခံနိုင်ကြအောင်ပြည့်ပြည့်တသားပြောဖို့လိုတယ်။နိုင်ငံအကျိုးစီးပွားတွေကိုကြည့်တာကိုလျှော့ပြီးတော့ကျွန်တော်တို့ဒါကိုပြည့်ပြည့်တသားပြောဖို့ဖန်တီလင်းခံရတဲ့သူတွေကိုပြန်လည်လွတ်ပေးဖို့ကိစ္စတွေနောက်တစ်ခုကဒီလက်နက်ကင်ကြက်ဖက်ဖြေရှင်းတာတွေကိုရပ်တန့်မှုကိစ္စတွေကိုပြည့်ပြည့်တသားနဲ့ဟိုရက်တည်ပြီးဖို့လိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုထပ်ပြီးတော့တိုက်တွန်းနေတယ်ပေါ့နော်။ဆိုတော့ဒီနေရာမှာဟိုဒါကဘာကြီးကလက်ပိုက်ကြည့်နေမှာမဟုတ်ဘူးဆိုတာမျိုးကိုလည်းဟိုတတိပေးဖို့လိုအပ်လိမ့်မယ်လို့ကျမမြင်တယ်။ကျမတို့အခုဘာဖြစ်နေလဲဆိုတော့ကိုယ်တိုင်းပြီကိုယ်ပြည်ရင်းရေးဖြစ်တယ်ကိုကြိုက်တယ်လို့လုပ်လို့ရရဲ့ဟိုကိုအိမ်မှာတကားပိတ်ပြီးတော့ရိုက်လို့လည်းရတယ်တက်လို့လည်းရတယ်ဆိုတော့တိတ်ကိုစိုးွားတဲ့အကြမ်းဖက်မှုကိုကျူးလွန်ပြတာပေါ့နော်ဆိုတော့အိမ်တွင်းကြမ်းဖက်မှုတော့မှလက်မခံတော့တဲ့ကဘာကြီးဖြစ်နေပြီဆိုတော့ကျွန်တော်နိုင်ငံတွင်းကြမ်းဖက်မှုကတော့ဘယ်နည်းနဲ့မှလက်ခံလို့မရအောင်နိုင်ငံတွင်းကြမ်းဖက်မှုကိုလက်မခံတဲ့ကဘာကြီးဖြစ်အောင်လေကဘာနိုင်ငံတွေကဒါကိုဟိုင်းပြီးတော့ထိမ့်သိမ့်ဖို့တော့မဖြစ်မနေလိုအပ်တယ်လို့ကျွန်မအနေနဲ့ဒါကိုပြောချင်ပါတယ်ဟုတ
်မဖြစ်ဖို့ဆိုရင်ဒီ2000ရှိုးွားရောင်လှုပ်ရှားမှုတို့နောက်2015ပညာရေးတပိတ်လိုလှုပ်ရှားမှုတွေမှာရှေ့ရက်ကနေပါဝင်ခဲ့တဲ့သူတယောက်ဖြစ်ပါတယ်အခုလက်ရှိဒီဆရာနာသိမှုစန့်ကျင်ကပ်ွက်တဲ့လှုပ်ရှားမှုတွေမှာလည်းပါဝင်နေတယ်။နောက်ဒီလက်ရှိလှုပ်ရှားမှုတွေထဲမှာဆိုရင်အမျိုးသမီးတွေလူငယ်တွေကိုအများကြီးရှေ့ရန်ကနေပြီးတော့တက်တက်ကြွကြွပါဝင်နေတာကိုတွေ့နိုင်ပါတယ်။ဆိုတော့ဒီလိုမျိုးဆက်တဲ့လူငယ်အမျိုးသမီးတွေကိုရောအခုလိုကိုကနိုင်ငံတကာအမျိုးသမီးရဲစွမ်းတက်တီရှင်စုချီးနှင်းခံရတဲ့သူတယောက်အနေနဲ့သူတို့ကိုရောကိုကဘယ်လိုစိတ်ခွန်အားမျိုးတွေပေးနိုင်ပါမလဲရှင်။
ဒီလှုပ်ရှားမှုမှာတော့ကျွန်တော်တကယ်ကိုမြင်ရတယ်ပေါ့နော်အမျိုးသမီးတွေရဲ့ဥစားမှုတွေအမျိုးသမီးတွေရဲ့ဆုံးဖြတ်ချက်ချနိုင်မှုတွေအမျိုးသမီးတွေရဲ့ပူပေါင်းပါဝင်မှုတွေနောက်ဒီဟိုဆုံးသွားတဲ့အမျိုးသမီးငယ်လေးတွေဆိုလို့ရှိရင်လည်းညီမကျေစင်မကျေစင်လိုမျိုးပေါ့နော်သူတို့ဆိုလို့ရှိရင်သူတို့ရဲ့တက်ကြွမှုတွေကျွန်တော်မြင်ရတယ်ဒီလှုပ်ရှားမှုတွေကိုကျွန်တော် video file ကြီးပြန်ကြံခဲ့တဲ့အခါကျတော့သူတို့ဘယ်လိုမျိုးတက်ကြွလှုပ်ရှားခဲ့တာလေးကျွန်တော်မြင်ရဆိုတော့ဒါသူတွေမဟုတ်ဘူးအများကြီးပဲအခြား main key တွေလေဆိုတော့ဒေါ်ဒါရီကိုကြည့်တဲ့အပြင်ဒီလှုပ်ရှားမှုတွေမှာအမျိုးသမီးတွေရဲ့ပါဝင်မှုဥဆောင်မှုတွေကတကယ်ကိုကြီးကြီးမားမားကျွန်တော်တွေ့နေရပါတော့။အရင်ကဒီလို2000ခုမှာအတိုင်းအတာတစ်ခုတည်းရှိရယ်2015မှာလည်းတိုင်းအတာတစ်ခုတည်းရှိရယ်ဒါပေမဲ့အခုကတော့ပို့ပြီးတော့ထက်ထက်ဝင်နေများများပြပြကျွန်တော်ဒါတနိုင်ငံလုံးတိုင်းတာလည်းဖြစ်တာပေါ့နော်။များများဆဆကျွန်တော်တွေ့လာတယ်။နောက်ပြီးတော့ပါပါဒီပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့ညာမှာလည်းအမျိုးသမီးကိုယ်စားလှယ်ကြီးအများကြီးတွေ့လာရှိရယ်။ဆိုတော့ဒါကြောင့်အနေနဲ့ဟိုအမျိုးသမီးတွေရဲ့ပါဝင်မှုကတော်တော်ကိုအားရစရာကောင်းတဲ့အနေအထားမျိုးဖြစ်လာတာပေါ့နော်။ဒီလှုပ်ရှားမှုတွေမှာတော့ဆိုတော့ဒါကိုကျွန်တော်တို့ကဆက်ထိန်သွားစေချင်တယ်ပေါ့နော်။ဒီအခြေခံကောင်းအောင်ကျွန်တော်ကဆက်ထိန်သွားစေချင်တယ်။ဆိုတော့ဒီလှုပ်ရှားမှုတွေပြီးသွားလို့ရှိရင်လည်းဆက်ပြီးတော့ဒီလိုမျိုးပဲအမျိုးသမီးတွေရဲ့အခန်းကဏ္ဍကိုကျွန်တော်တို့ကဆက်ထိန်ပြီးတော့ဒီထက်ပိုပြီးတော့အာမခံချက်ရှိတဲ့လမ်းကြောင်းပေါ်ရောက်အောင်ကျွန်တော်မြင့်တင်သွားဖို့ဒါနိုင်ငံရေးကောင်းဆောင်တွေကထည့်သွင်းစဉ်းစားဖို့လိုအပ်လိမ့်မယ်လို့ကျွန်မတော့မြင်တယ်။
ဟုတ်ကဲ့ဆိုတော့ဒါကအမျိုးသမီးတွေရဲ့ပါဝင်မှုအခန်းကဏ္ဍကလည်းဒါအင်မတန်ကိုပဲအရေးကြီးတယ်လို့ချိတ်ချောက်မှလည်းဒါကဒီလိုမျိုးဆက်ပြီးတော့ပါဝင်နိုင်ဖို့အရေးကြီးတယ်လို့ထင်ပါတယ
်။ဒီလိုမျိုးသမီးတွေကဟိုရုံးကန်ရတဲ့နေရာမှာပါဝင်လာတာဟာကျွန်တော်တို့တစုံတယောက်တိုက်တော့မှုမဟုတ်ဘူးပေါ့နော်။ဟိုအိမ်မှာပဲနေရမျိုးမဟုတ်ပဲနဲ့အိမ်ထဲအတိုက်ခံဖြစ်ပြီးတော့သူတို့တတရရနေရတဲ့နေရာမျိုးမှာပါဝင်တာမဟုတ်ဘဲနဲ့ခက်ခက်ခဲရင်ဆိုင်ရတဲ့ကြော်လွှားရတဲ့ဖြည့်ရှင်းရတဲ့နေရာမျိုးတွေမှာပါဝင်လာတဲ့အခါကျတော့ဒါကျွန်တော်တို့ပို့ပြီးစိန်ခေါ်မှုကကြီးတယ်စိန်ခေါ်မှုကြီးတဲ့အချိန်မှာပါဝင်လာတာကတကယ်ကိုစစ်မှန်တဲ့သူတို့ရဲ့နိုင်ငံရေးအမြင်နဲ့ခံယူချက်တွေနောက်တစ်ခုကရင်ဆိုင်နိုင်မှုတွေဖြစ်ပါတယ်ဆိုတော့ဒီဟာကိုဆက်ထိန်းသိမ်းပြီးတော့ဒီမျိုးသမီးတွေရဲ့အခြေအနေတွေကိုဆက်ပြီးတော့ထိန်းသိမ်းပြီးတော့ဒီလိုမျိုးပဲနောက်နောက်မှလည်းအမျိုးသမီးဒီနိုင်ငံရေးခန့်ကန်တာတွေမှာအမျိုးသမီးတွေဆက်ပြီးတော့ပါဝင်နိုင်အောင်နိုင်ငံကောင်းဆောင်တွေကအမျိုးမျိုးရှိရှိနဲ့လမ်းစဉ်တွေချမှတ်နိုင်အောင်ပို့ကောင်းလိမ့်မယ်လို့ကျွန်တော်အမြင်ပါတယ်ဟုတ
်ဟုတ်ကဲ့ပါမဆွေရောင်ကျေးဇူးများကြီးတင်ပါတယ်ဒီလိုအချင်းလေးထိစားပေးတဲ့အတ
ွက်ဟုတ်ကျေးဇူးတင်ပါတယ်ရှင
်မကင်ဗျူတွေကဒီအမျိုးသမီးကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါတယ်အခုတခါတော့သုဒ္ဓဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့သမရဂျိုးဘိုင်တန်ရဲ့နိုင်ငံတကာအမေရိကန်အခမ်းကဏ္ဍပုံမမြန်မာလာအောင်ဆောင်ရွက်ချက်တွေအကြောင်းကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ်
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်၊အိန္ဒိယ၊အော်စတြေးလျခေါင်းဆောင်တွေဟာဒီသတင်းပတ်နောက်ပိုင်းမှာအွန်လိုင်းကနေတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ The Quad လို့လည်းတည်ကြတဲ့လေးပွင့်ဆိုင်လူမျိုးရေးဆိုင်ရာထိပ်သီးဆွေးနွေးပွဲမှာတရုတ်နိုင်ငံရဲ့ကာကွယ်ဆေးနဲ့တန်တမာရေးအခွင့်အရေးပါဝင်ဒေတာရင်းဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမှာပါ။အိမ်ပြီးတော့ပြောခွင့်ရဂျန်ဆာကီက
A range of issues of course will be discussed.
ကိစ္စရပ်တော်တော်များများဆွေးနွေးမှာပါ။
ကဘာကြီးရှင်ဆိုင်နေရတဲ့ကိုဗစ်ကရောဂါစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ်
အကွတ်အဖွဲ့အားစီးမဟာမိတ်အဖွဲ့မဟုတ်ပေမဲ့အာရှပစိဖိတ်ဒေသတွင်ဩဇာလွှမ်းမိုးမှုကြိုးစားလာနေတဲ့တရုတ်နိုင်ငံရဲ့အနေအထားကိုအင်အားချိန်ွယ်ရှာညှိမဲ့အဖွဲ့အဖြစ်ရှုမြင်ထားတာပါ2009ခုနှစ်ကနေစတင်လာတဲ့ဒီအဖွဲ့ဟာလာမယ့်တောက်ကြနေ့မှာတော့ပထမဆုံးအကြိမ်အနေနဲ့ဒေဗီဆွေးနွေးပွဲကျင်းပမှာပါနိုင်ငံသားဆက်ဆံရေးကောင်စီကရှီလာ A. Smith က
All eyes are on how the Biden administration is going to be pursuing.
Biden အစိုးရအနေနဲ့အာရှဒေသအတွက်မဟာဗျူဟာဘယ်လိုချမှတ်မလဲဆိုတာကိုအားလုံးကစောင့်ကြည့်နေကြတာပါ။ဒါဟာအစိုးရအဖွဲ့အစ်အတွက်လည်းကြီးမားတဲ့ဥတီရှိမှန်းချက်ဖြစ်တယ်ဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်
။ခေါင်းဆောင်တွေဟာတရုတ်နိုင်ငံအရေးနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။တရုတ်အစိုးရကကမ္ဘာတစ်လွှာကပ်ဘေးရောဂါတိုက်ဖျက်ဖို့ကာကွယ်ဆေးဘီလီယံဝက်နီးပါးပမာဏဖြန့်စီပေးမယ်ဆိုပြီးတော့ပြောဆိုထားတာပါ။ဒီပေါ်တရုတ်နိုင်ငံရဲ့ဩဇာချက်ထွင်ရေးကြိုးပမ်းချက်အဖြစ်ရှုမြင်ကြပါတယ်။အမေရိကန်ကတော့ကာကွယ်ဆေးတွေဖျက်ဆီးပေးမယ်ဆိုတာမျိုးပြောမှထားပေမဲ့လေကုလသမဂ္ဂကကြီးမှုတဲ့ COVAX အဖွဲ့ကြီးကိုတော့4ဘီလီယံကူညီမယ်ဆိုပြီးတော့ကြေပေးထားတာပါ။မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးစင်တာက J. Stephen Morrison ကအခုလိုပြောပါတယ်
။ We have not defined what volume of
ကိုဗက်စ်အဖွဲ့ကြီးနဲ့လက်တွဲဘက်နိုင်ငံတွေကိုကာကွယ်ဆေးဘလောက်များများဖြန့်ဝေပေးမလဲဆိုတာမသိပေမဲ့လောက်တာကတော့အသေးချာကိုလုပ်ပေးမှာပါ။အ
ိန္ဒိယနိုင်ငံကတော့တရုတ်နိုင်ငံကိုတံပြန်ဖို့ကာကွယ်ဆေးတွေတိုးထုတ်ဖို့သခွတ်အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းထားပါတယ်။ Sheila Smith က
And it will be done in a multilateral framework, not just the Americans are going to.
Oh, and yes, Supong Song Khet Chen ne saung yet ma ba. American tin naingan den mho phe WHO ko gri pe tha ja de atai, naingan daga pu paung saung yet mu ne tong pyan ma ba. Myan nai de nya myan myan saung yet ma phit pe me. American naingan twin ti ti nyin nyin ne yoga ma thain chauk nai de de ywe do Biden aso ya ga tacha kaisa ri ko u sa pe lai me ma thin ma bu.
ဒါပြင်ထည်သည့်အစည်းအဝေးအတွင်းမှာတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြီးထွားလာမှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးဖို့ရှိပါတယ်။2021ခုနှစ်မှာတရုတ်ဟာကာကွယ်ရေးအသုံးစရိတ် 6.8 ရာခိုင်နှုန်းတိုးလာပါတယ်။ American Indo-Pacific ကုလသမဂ္ဂဌာနကရေးသားပုံချုပ်ကြီး Philip Davidson က
Absent a convincing deterrent.China will be emboldened to continue to take
action. ကျွန်တော်တို့မလုပ်ဘူးဆိုရင်ကျွန်တော်တို့ရဲ့သတ်မှတ်ထားတဲ့နိုင်ငံတကာစံနှုန်းထားတွေနဲ့လွတ်လပ်တဲ့ Indo-Pacific မူဝါဒတွေကိုသူတို့ကပယ်ဖျက်အစားထိုးဝင်ရောက်ဖို့ပိုလှုပ်လာနိုင်ပါတယ်
။တရုတ်နိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ် 208 ဘီလီယံဟာ American စီးရေးအသုံးစရိတ်ရဲ့၄ဘုံတဘုံပမာဏသာရှိပေမဲ့ဂျပန်ထက်တော့၄ဆပိုများပါတယ်ခင်ဗျာ။အမရဂျိုးဘိုင်ဒန်ဟာအမေရိကန်ရဲ့ကမ္ဘာထုတ်ကုန်ကဏ္ဍအခြေအနေကိုပြန်သုံးသပ်လေ့လာဖို့အမေရိကန်ညာရက်တရက်လက်မှတ်ရေးထိုးလိုက်ပါတယ်။ကွန်ပျူတာ chips, ရက်စက်ကာတုန်ဘက်တရီ, စေဝါ, ရက်စက်ပစ္စည်းထုတ်လို့ရမှာတုံးတဲ့တွင်းတွက်ပစ္စည်းစတဲ့ထုတ်ကုန်လုပ်ငန်းတွေမှာအမေရိကန်ရဲ့အားနည်းချက်ဘာတွေဖြစ်လာနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းပြန်သုံးသပ်မှာပါ။ COVID ကရောဂါစဖြစ်ခါစားကာလတွေမှာအမေရိကန်ထုတ်ကုန်တွေကျဆင်းခဲ့ပြီးနိုင်ငံတော်ဝန်မှလည်းနှကောင်းစည်းလက်ရည်စတာတွေမလောက်မငါဖြစ်ခဲ့ပါတယ်။အခုအခါမှာဆိုရင်လေမော်တော်ကားထုတ်လို့ရမှာတက်စင်ရတဲ့လျှက်ကူး chips တွေအလွန်လောက်မရှိမှကိုထုတ်လုပ်သူတွေကစိုးရိမ်နေတာကြောင့်အခုလိုအခြေအနေကိုပြန်ဆန်းစစ်ဖို့သမ္မတဂျိုးဘိုင်ဒန်ကအမိန့်ကြေညာချက်လက်မှတ်ရေးထိုးခဲ့တာပါသမ္မတဂျိုးဘိုင်ဒန်က
These reviews will identify policy recommendations
ဘာတွေအကြံပြုတင်ပြမလဲဆိုတာပြန်သုံးသပ်မှာဖြစ်ပြီးထုတ်လုပ်တဲ့အစဉ်တိုင်းမှာအားဖြည့်ဆောင်ရွက်သွားမှာပါဒါအပြင်အကြံပြုချက်တွေကိုလည်းအမြန်ဆုံးအကောင့်ထည့်ဖော်သွားမှာပါ
ကာကွယ်ရေးကျန်းမာရေးပို့ဆောင်ရေးစွမ်းအင် ID အစားအသောက်ထုတ်လုပ်ရေးစတဲ့ကဏ္ဍတွေအပေါ်လဲပြန်သုံးသပ်မှာဖြစ်ပြီးတော့ဒီလိုသုံးသပ်ချက်တွေဟာအမေရိကန်ကုမ္ပဏီတွေရဲ့ထုတ်ကုန်ကဏ္ဍအတွက်အထောက်အကူပြုသွားမှာဖြစ်ပါတယ် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကကမ္ဘာစီးပွားရေးအကြီးအကဲအကြံပေး Scott Miller က
ဒီကကတိတိသာသာတမဟုတ်ချင်းပြောင်းမလားတဟုန်တို့ပြောင်းမလားဆိုတာပါတစုံလုံးဆက်ဆက်စဉ်းစားရပါမယ်ထုတ်ကုန်ကဏ္ဍတစ်ခုလုံးကိုခြုံပြီးသုံးသပ်ရပါမယ
်သမရရဲ့အမိန့်ထုတ်ပြန်ချက်မှာဘယ်နိုင်ငံဆိုတာမပါပေမဲ့လည်းအမေရိကန်ဟာလျှက်စစ်ပစ္စည်းအားအစားစစ်ပတ်သုံးပစ္စည်းအစုံထုတ်လို့ရမှာအဓိကလိုအပ်တဲ့မြေရှားတထုလိုမျိုးပါဝင်တခြားကဏ္ဍတွေမှာလည်းတရုတ်နိုင်ငံပေါ်မီခိုနေရတာပါအရှိမောက်တက်သူကစီးပွားရေးအခက်ခဲNada Sanders ကအခုလိုပြောရတယ
် That is not a good spot to be. Having said that, I think to just
ဒီချေရောက်နေတာကမကောင်းပါဘူး
တရုတ်နိုင်ငံတစ်ခုတည်းပေါ်ပဲအားထားနေရတာကလည်းရေတိုးကိုပဲကြည့်တဲ့သဘောပါအခုမူဝါဒကတော့အမေရိကန်ထောက်ကုံစီးပွားရေးတစ်စုံလုံးပေါ်မှာကြဲကြဲပြန့်ပြန့်ပြန်သုံးတတ်တယ်လို့ထင်ပါတယ်ဆိုတော့တရုတ်တနိုင်ငံတည်းပေါ်မှာမှီခိုတာမဟုတ်တော့ပါဘူး
သမရဟောင်းထရမ်လက်ထက်ကတော့အခွန်တိုးကောက်တာပြည်တွင်းထုတ်ကုန်တွေတိုးထုတ်ဖို့စတာတွေကိုအားပေးခဲ့ပါတယ်။ဘိုင်ဒန်ကတော့တခြားနည်းလမ်းကိုရွေးချယ်ပါတယ်။သမရဘိုင်ဒန်နဲ့ဒုသမရကမလာဟဲရစ်တို့ဟာထုတ်ကုန်လုပ်ငန်းတွေပိုးပြီးတော့အရှိန်အဟုန်တိုးမြင့်ရေးကွန်ဂရက်စ်လွှတ်တော်ရဲ့ထောက်ခံမှုရဖို့လဲလွှတ်တော်အမတ်တွေနဲ့ဗိုလ်ဒုံးကြီးကပြည့်စုံခဲ့ပါတယ်ခင်ဗျာ။လုပ်ငန်းတွေနဲ့မလာမတိုင်ခင်ကလေးကကိုရိုနာဗိုင်းရပ်စ်ကြောင့်လူတွေသေဆုံးခဲ့တယ်လို့အကြီးအကျယ်ရောဂါကူးစက်ခံရပြီးတဲ့နောက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးက COVID-19 ကရောဂါအဖြစ်ကြေညာခဲ့တာပါဗိုင်းရပ်စ်ရောဂါပိုးသစ်ဖြစ်တာကြောင့်အဲ့ဒီအချိန်မှဒီရောဂါအကြောင်းကိုသိမသိကြပေမဲ့လည်းနောက်ပိုင်းမှာတော့ဗိုင်းရပ်စ်သစ်ဟာလူခန္ဓာကိုယ်အတွင်းအစိတ်ပိုင်းတွေပုံမှန်အလုံးမလုံးနိုင်အောင်ပျက်စီးစေပြီးရေရှည်ခံစားရမယ့်ရောဂါလက္ခဏာတွေကိုလည်းပညာရှင်တွေလေ့လာတွေ့ရှိခဲ့ပါတယ်သက်ရှူလမ်းကြောင်းဆိုင်ရာထိခိုက်ပျက်စီးစေတဲ့ COVID-19 ရောဂါကို SARS-CoV-2 လို့လည်းအတူတူခေါ်ပါတယ်။ဒီဒီချိန်မှာတော့ဒီဗိုင်းရပ်စ်ဟာကမ္ဘာတစ်လောက်ကပ်ပြည်မြန်ကူးစက်ကုန်တာကြောင့်ကရောဂါဖြစ်လဲသတ်မှတ်ခဲ့တာပါ။ပထမအချိန် SARS ရောဂါကူးစက်မှုတရုတ်နိုင်ငံမှာ2002ခုနှစ်ကဖြစ်ပွားခဲ့ပြီးဒီဒီချိန်မှာတော့2019ခုနှစ်နောက်ပိုင်းမှာဖြစ်ပွားတာကြောင့် COVID-19 ဆိုပြီးတော့နာမည်ပေးခဲ့ပါတယ်။ကိုဗစ်ရောဂါဖြစ်ခဲ့သူတွေကအသက်ရှင်ကျန်ခဲ့သူတွေရေရှည်မှာရောဂါတန်းကိုခံစားရနိုင်တယ်လို့တခြားအဲ့ဒီလိုမျိုးဘယ်သူတွေခံစားရမယ်ဆိုတာကိုလည်းဘယ်သူမှမသိနိုင်သေးပါဘူး။မောပန်းတာ၊ကောင်းကိုက်တာ၊အသက်ရှူချက်တာ၊ရင်ဘတ်အောင့်တာစတာတွေဖြစ်နိုင်တယ်လို့မှတ်ဉာဏ်ချုပ်ရင်းတာစိတ်ကြရောဂါစတာတွေလည်းဖြစ်နိုင်ပါတယ်။အခုအခါမှာတော့ကိုဗစ်ရောဂါကိုရေရှည်မှာခံစားရနိုင်သူတွေအတွက်အစည်းအဝေးတွေဖွင့်နေပါပြီ။ယောဂတန်ကိုရေရှည်မှာခံရရင်ပဲဖြစ်ဖြစ်မခံရရင်ပဲဖြစ်ဖြစ်သူတို့ရဲ့ဟိုတစ်ချိန်ကအခြေအနေနဲ့လက်ရှိရတော့ပြောင်းလဲသွားပြီဖြစ်ပါလိမ့်ခင်ဗျာ
ဦးအောင်တင်ဆက်တဲ့သုဒ္ဓဆုံနဲ့အမေရိကန်တကွင်အစီအစဉ်ဖြစ်ပါလိမ့်ခင်ဗျာအခုတခါတော့ဒေါ်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်
ဒီဘက်တော့စစ်တပ်အာဏာသိမ်းတာကိုလက်မခံဘဲလမ်းတွေပေါ်မှာဆန္ဒပြနေကြတဲ့မြန်မာပြည်သူတွေရင်ဆိုင်နေရတဲ့မျိုးရည်ရုပ်ပုံအန်ဒီရဲ့ဆက်ပြနေတာပါ။အဒီရုံနေနေရမှာတကြေတက်မြတ်သုံးနေရှိတဲ့မျိုးရည်ရုပ်ပုံကို CS လို့အတူောက်ခေါ်လို့ရှိပါတယ်။ဒီဓာတ်ရုပ်ပစ္စည်းကိုဖန်တီးခဲ့တဲ့သိပ္ပံပညာရှင်နှစ်ဦးရဲ့နာမည်ကော်ဆန်နက်စတောက်တန်အတူောက်ကိုအစွဲပြုပြီးခေါ်ဆိုတာပါ။ဒီဓာတ်ရုပ်ဒရပောင်းကဘလို့အလုပ်လုပ်ပါသလဲအမေရိကန်စစ်တပ်ကတဘာဝဝင်းကျင်ကျန်းမာရေးဆိုင်ရာအကြီးအကဲတဦးဖြစ်တဲ့ဦးသူရအောင်ကအခုလိုရှင်းပြပါတယ
် CS ကအများဆုံးသုံးတဲ့ဟာပါတခြားဟာတွေလည်းရှိသေးတယ် CN တို့ CA တို့ CR တို့ပေါ့နော် CS ရဲ့အရှိနာမည်ကတော့ chlorobenzene lighting melanonitrile အလိုမျိုးရှိပါတယ်သူရဲ့ chemical compound ကိုပြောမယ်ဆိုရင်ကာဗွန်က10ခု hydrogen က5ခုเนาะနောက်ထပ်ကာဗွန် C တခုပါသေးတယ်အိုင်လည်းပါတယ် nitrogen လည်းပါတယ်ဆိုတော့သူကပြောချင်တာ chemical change ကအရှိသူ powder form လိုမျိုးတခါလေကျတော့ liquid form လိုမျိုးအဲ့ဒါမျိုးကိုသူက pressurize လုပ်ပြီးတော့တန်ဘူးလေးထဲမှာပေါ့နော် canister ထဲမှာထည့်တာမျိုးများသောအားဖြင့်လုံးတက်တယ်ပေါ့နော်အဲ့ဒီဥစ္စာကချင်းကအရန်ရှည်ရောခါကြတော့ရိုးရိုးတာမန်လေးလိုခါလိုက်ုံနဲ့မပြောက်ဘူးပေါ့နော်။နောက်သူကပူဆိုးတာပါလဲဆိုသူကဆိုးဆွတ်တဲ့အရာများကိုပို့ပြီးတော့ဟို activate ပို့ဖြစ်စေပို့ပြီးတော့ထိတွေ့ရင်ပို့ပြီးတော့သူ့ရဲ့အစွမ်းတက်တီပို့ပြတဲ့ခါမှာလောင်နေပေါ့နော်ပူတဲ့ခံစားရတယ်ပေါ့။အခုလို match လဗမာပြည်မှာချွေးတွေပါတွေထွက်တဲ့အခါမှာအင်းကြီးလက်ရှည်တို့ပါတို့ဝတ်မထားရင်ဒီဆူဆွတ်တဲ့နေရာတွေကိုတွောင်းရင်လောင်းလိုမျိုးပုတ်ခံစားရတယ်။အဲ့ဒီအချိန်မှာပါဇက်အကာတို့မျက်လုံးအကာတို့မပါဘူးဆိုရင်နုညံ့တဲ့အထဲတွေကဆူဆွတ်တဲ့ဒီအာခေါင်လေးတွေထားရပို့ပြီးတော့လောင်းစေတယ်။အဲ့တော့ဒီအထိခံရတဲ့လူကလုံးဝခံနိုင်ရင်မရှိဘဲနဲ့သူကအယံကိုပူလောင်းလို့ခံစားပြီးတော့ဟို control မလုပ်နိုင်တဲ့မှာနဲ့နှချီးတွေထွက်တာအရုပါလို့အဲ့လိုဖြစ်တာပေါ့နော်။အဲ့တော့ဟို CS gas ကပြောရင်တော့ chemical change ရှည်ကြီးဖြတ်တော့ဟာအရန်ခက်တယ်သူကဒီဆွဆွတဲ့ဟာဆိုရင်ပူကြိုက်တယ်ပူပြီးလောင်စေတယ်ပေါ့အဲ့ဒါအဲ့တော့အခြေခံပေါ့နော
်ဒီမျက်ရည်ရုပ်ဘုံနေနဲ့ပြစ်တဲ့အခါမှာသူတွေကဒီမျက်ရည်ရုပ်ဘုံနေကိုရည်နဲ့တော့ဖြန့်ကြတယ် So that's so soon lotion will be ticketed. Pamima Twinida, the Nayo Bone Pippi solution, sound in Matro, Jesuit, Jesuit Roddy, the pony, old Daru, and we the young low Daru, low Jar. So Dario or Neelan, my mother.
Dima, she is CDC guideline, but not Center for Disease Control, but Eddie Diaro guideline, beta about. Turoaro, oh, maybe you bono barosura, Luo Quedire, or Quedibo. ပြောထားတာပေါ့เนาะကြီးပေါ့ဒီလိုမျိုးပြန်လုပ်တယ်ဆိုတာမျိုးอ่ะပြီးခဲ့တဲ့နှစ်ကမှာဟောင်ကောင်မှာပြန်လုပ်တာမျိုးတွေ့တာဟုတ်သူ့ကိုရေနဲ့လောင်းလိုက်ပြီးတော့ဒေးတင်အောင်လုပ်သွားတာတို့ပြန်ရိုက်ထုတ်တာတို့အနည်းတော့များတယ်အဲကျွန်တော်အတိတ်တယောက်ဆိုလဲဒီကန်နစ်စတာဟုတ်ကိုလက်နဲ့ကန်တော့လက်ကိုလောင်သွားတာတွေဖြစ်ခဲ့ဦးတယ်ပေါ့เนาะကန်နစ်ရက်ကနေပြန်ရိုက်ထားတယ်တချို့လဲက our recommendation machine tabu. Mala sura mamau a bit if you need a bono. You know, you're sura, kanako atayi su sutama, kanako wa pulonet, pukanapo, kuma chweepy ni yeno, kuma any leshi mapa yeno, goati pazati nyaloni, omata yeno, alumuri shiabo. Chaili makebe in malobe nyan, do we have blanket wararu, nyesi kwe wararu.
နောက်ပြီးတော့ဒီအက်စမာရှိတဲ့လူတို့ဘာလို့ပေါ့နော်အာခေါင်ထဲမှာပူတာလောင်တာမခံနိုင်ရင်အသက်ပါတယ်ဒီဖြစ်နိုင်ပါတယ်ခင်ဗျဒီဒီပစ္စည်းဟာသူစုကွဲဖို့လောက်တာတရားကိုပြန်ပြီးတော့ခုခံမှမဟုတ်ဘူးအတုံးပြဖို့မဟုတ်ဘူးဆိုတော့အခုလူရတုံးနေကြတယ်တုံးနေဆံမှာအန္တရာယ်အကြီးကြပေါ့နော်ဒီပေါ့နော်မြင့်ရုံပုံကြောင့်ဖြစ်လာနိုင်တဲ့အန္တရာယ်လေးတွေနည်းနည်းပြောပြပေးပါဒီပစ္စည်းဆ
တချို့ research တွေက သုံးစမ်းစဲ ပေါ့နော် ဒီဟို health effect တွေ ပေါ့နော် ရေဒိုမှာ ဘာတွေ ဖြစ်နိုင်လဲ ခုနလိုမျို ပူလောင်တဲ့ ပူလောင်စေတဲ့ အမျိုး ဖြစ်တာ ပေါ့နော် ဟိုက ကိုယ်ပဲ မီးနဲ့ တို့ထားတယ်လို့ ပေါ့နော် အဲ့လို ဖြစ်တယ် နောက် နေပူကျဲကျဲအောက်မှာလဲ ပူပြီးခံစားရတယ် ပြောတယ် ကိုယ်က အဲ့အရာကြီးကို လောင်နေတဲ့အချိန်မှာ နေကကိုယ် ပြင်းပြင်းကြီး ပူနေတဲ့အခါမှာ ဒါ ပူခံစားရတာ ပေါ့နော် နောက် မျက်လုံးတွေ ဘာတွေ blind ဖြစ်နိုင်တယ် ပေါ့ ဘာဖြစ်လို့လုံးဆိုတော့ ခိုးနေရလေးတွေပါမျက်လွာလေးတွေပါလေးတွေကအရန်ကိုသေးပါတဲ့ဟာဆိုတော့ဒီလိုလောင်တဲ့အခါမှာဘလိုင်းဖြစ်သွားနိုင်တာရှိတာပေါ့။နောက်မျက်လုံးတွေပါဒီလိုမပုတ်ဖို့ပြောထားတယ်။ဒါပေမဲ့လူတွေရဲ့ instant reaction ကဒီလိုမျိုးလူမျိုးပုတ်ချင်တာဟုတ်အဲ့ပုတ်တဲ့အခါမှာပုတ်ဆိုးသွားနိုင်တာတွေရှိတယ်။ဒါတွေကတော့ဖြစ်နိုင်ချေရှိတယ်။ဖြစ်နေတဲ့ health effect
တွေပေါ့။ဆိုတော့ဒီမျက်ရည်ဘုံနဲ့ပတ်သက်ပြီးတော့ဆိုတော့ရေရူပေါ့နော်။ရေရူဖြစ်နိုင်တာလေးတွေပေါ့။
အခုရေရှည်မှာရောဗာရီဖြစ်နိုင်တယ်ဗာအန်ဒီလည်းရှိပါတယ်။အဲတော့ဟယ်လ်ကတော့ကျွန်တော်ပြောလို့ပဲချက်ချင်းအငွေ့တွေဗာရီမျိုးလုံးနဲ့ဝင်တာကိုမရှင်းနိုင်ရင်သူကအက်တီဗေးဖြစ်နေမှာပဲပိုပြီးဆီဗီးယားဖြစ်သွားတာပေါ့နော်သူမျိုးလုံးနာသွားတဲ့ဟိုကန့်သွားတဲ့အထိဖြစ်သွားနိုင်တာပေါ့နော်။နောက်ဒက်သ်ဟဲဝင်လာမျိုးဆိုရင်လည်းဒီအသက်ရှူလမ်းကြောင်းပိတ်တာတွေဗာရီဖြစ်နိုင်တာပေါ ဆိုရှိတယ်ဘိုင်းငါကဆိုတာဘာလဲဆိုလူရဲ့ခန္ဓာကိုကစ်နီတို့ဒီအသေးတို့ဘာတို့ကဒီဝင်လာတဲ့ရှူမိတဲ့ဟာကိုသူပြန်ထုတ်ပြရတာဟို CS ကစီးပြီးသားလူကိုစီးစစ်တယ်စီးထဲမှာ acid တမျိုး form ဖြစ်တယ်ပေါ့နော်အဲ့ဒီ CS ကခန္ဓာကိုယ်ထဲမှာဒီလိုမျိုး acid တွေကိုထုတ်နိုင်ခန္ဓာကိုယ်ရဲ့အရင်နဲ့ပေါင်းပြီးတော့အဲ့လိုမျိုးလူအန္တရာယ်ပေးစေမဲ့ acid မျိုးထုတ်နိုင်နေဆိုရင်ခန္ဓာကိုယ်တွေကမထွက်ရင်ရောရေရှည်ကျန်းမာရေးဘယ်လိုလဲစုံလန်းနေလဲပါပေါ့နော်ဒါကဘာကြီးက CS ကို riot control အတွက် safe ဖြစ်တယ်လို့ထုတ်လုပ်ထားပေးမယ်လို့ long term health တွေကိုရှာနေသေးပဲပေါ့နော် now တကယ်လို့အဲ့ဒီ poison tea CS poison tea ရင်အခုချိန်ထိ antidote အဖြေမရှိအစိတ်ဖြေစေမရှိသေးဘူး
American စစ်တပ်ကတဘာဝဝန်းကျင်ကျန်းမာရေးတာဝန်ခံဦးသူရအောင်မှာနောက်တစ်ပတ်မှာတော့ရဲရဲဘုံကိုဘလို့ခုခံကာဝေးရမယ်ဆိုတာနဲ့ဒီဓာတ်ရုပ်အစိတ်နဲ့ထိနေရင်ဘာလုပ်ရမလဲဆိုတာတွေကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့တင်ပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကျမ်းစာတွေဒီမှာပဲကျမ်းစာလို့ဆိုပါမယ်နောက်တစ်ပတ်မှာပြန်ပြီးဆက်ပါမယ်
ဆေဘနဲ့နိပညာကဏ္ဍမှာမျက်ရည်ယူဘုံရဲ့အန်ဒီအေနဲ့တတိထားတဲ့အချက်တွေကိုပညာရှင်တို့ဦးနဲ့ဆွေးနွေးပြီးဒေါခင်မျိုးသက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်တဲ့အခုအစီအစဉ်ကိုဒီမနက်ခင်း၈နာရီကနေ၉နာရီမှလည်းတစ်ခါပြန်လည်ထုတ်လွှင့်အောင်မှာဖြစ်ပါတယ်ရေဒီယိုကနေနားဆင်မယ်ဆိုရင်တော့လိုင်းလိုမီတာ20 kHz 15113လိုင်းလိုမီတာ25 kHz 11823လိုင်းလိုမီတာ32 kHz 9335ရူကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်တို့ Facebook မှာလည်းအခုအစီအစဉ်ပြီးတာနဲ့တခါ live ကိုအပြည့်တနိုင်ရီစွာပြန်လည်နားဆင်နိုင်မှာဖြစ်ပါတယ်ကျွန်တော် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာပေးပို့လိုတယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့နိုင်ငံကသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြမှာပ
ါဒီမနက်ကဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာအောင်အငြင်းဆုံးကြိုးပမ်းမှုလိုအပ်နေတဲ့အကြောင်းအမေရိကန်ပါဝင်ဒီနိုင်ငံလုံခြုံရေးဆိုင်ပူးပေါင်းဆောင်မှုဖွဲ့ Quad ကောင်းဆောင်တွေကပြောဆိုလိုက်ပါတယ်ဒီမနက်ငယ်နဲ့မြန်မာပြည်သူတွေကိုကာလကြာရှည်အားပေးထောက်ခံလာကြတဲ့နိုင်ငံတွေအနေနဲ့ဒီမိုကရေစီပြန်လည်ပေါ်ထွန်းလာဖို့ဒီမိုကရေစီစနစ်ရဲ့ကျင့်ကြံခံနိုင်စွမ်းတွေခိုင်မာအားကောင်းအောင်ဥစားပေးဆောင်ဖို့အရေးကြီးလိုအပ်နေတဲ့အကြောင်းအမေရိကန်ဂျပန်ဩစတြေးလျနဲ့အိန္ဒိယနိုင်ငံခေါင်းဆောင်တွေရဲ့တောက်ချန်တွေကအွန်လိုင်းဆွေးနွေးမှုပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါတောက်ချန်တွေကအွန်လိုင်းတွေ့ဆုံမှုအတွင်းမြန်မာနိုင်ငံအခြေအနေတွေအပါဝင်ဒေတာတွင်အရေးကြီးတဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဂျိတ်ဆိုလိုဗန်ကပြောပါတယ်ဂျပန်ဝန်ကြီးချုပ်ယူရှိဟီရာဆူဂါကလည်းမြန်မာနိုင်ငံအခြေအနေပေါ်အလွန်အမင်းစိုးရိမ်တဲ့သဘောထားကိုဆွေးနွေးပွဲအတွင်းပြောဆိုသွားပါတယ်မြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့တည်ငြိမ်မှုအတွက်တံမိုးထားတဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကအလေးထားပြောကြားခဲ့တယ်လို့လည်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။မြန်မာနိုင်ငံမှာဆက်အနာတိုင်းမှုကိုငြိမ်းချမ်းစွာဆန္ဒပြသူတွေပေါ်လူညွေးတပ်ဖွဲ့တွေကအကြမ်းဖက်နှိမ်နှင်းမှုတွေနဲ့ဖမ်းဆီးမှုတွေအတွင်ထိရောက်သိမ်းဆုပ်မှုတွေအတွက်ကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝန်ကထပ်မံတရီပေးလိုက်ပါတယ်။အနာမနီအနေနဲ့မူရီအတွင်းအမျိုးသမီး6ဦးထိသေဆုံးခဲ့ပြီးဖြစ်တယ်လို့ငယ်ရွယ်သူတွေ၊လိင်စိတ်ကွဲပြားသူတွေ၊တက်ကြွလှရှားသူတွေအရက်ဖက်ဖွဲ့စည်းကလူပုဂ္ဂိုလ်တွေပါဝင်အမျိုးသမီး6ဦးလောက်ဖမ်းဆီးခံထားရကြောင်းနဲ့ဖမ်းဆီးခံထားခြင်းမှာလိင်ပိုင်းဆိုင်ရာနဲ့အကြမ်းဖက်ခံရမဲ့ချင်းချောက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်လို့ကုလသမဂ္ဂအတွင်းမှချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အချိန်နဲ့မှာပဲကလေးတွေပေါ်ထိခဲ့တည်ကြည်တဲ့အထိကြည်စံစစ်တီအုံပြူတာပါဝင်အင်အားလုံခြုံသုံးနေနေတဲ့လောက်ရက်တွေကိုကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ UNICEF ကအပြင်းထန်ဆုံးပြစ်တင်ရှုတ်ချလိုက်ကြောင်းလည်းပြောပါရယ်မနေ့ကအထိရရှိထားတဲ့အချက်လက်တွေအရအကြမ်းဖက်နေနေမှုတွေကြောင့်တည်ဆုံးသူကလေး9ယောက်ရှိပြီး100ယောက်ကလည်းဒဏ်ရာအပြင်းထန်ရရှိခဲ့ကြောင်းပြောပါရယ်ဖမ်းဆီးထားသူတွေကမိသားစုတွေနဲ့တွေ့ခွင့်မရသလိုဥပဒေကြောင်းအရတိုင်းပင်ဆွေးနွေးခွင့်မရပဲလူခွေချိုးပေါက်ခံရတယ်လို့လဲကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်နေရမပြောင်းရဲကြတဲ့မြန်မာနိုင်ငံသားတွေကိုအမေရိကန်ကအကာအကွယ်ပေးဖို့ပြင်ဆင်နေတဲ့အကြောင်းအမေရိကန်သတင်းဌာန NPR ကအစိုးရတောင်းရှိသူတို့ကိုကိုကပြောဆိုလိုက်ပါတယ်အမေရိကန်မှာရောက်နေပြီးသားမြန်မာနိုင်ငံသား1600လောက်တွေအကျုံးဝင်နိုင်မဲ့အစီအစဉ်ရအမေရိကန်မှာတနည်းခွဲအထိတရားဝင်နေထိုင်လွတ်လပ်ကံဝင်ရမှာဖြစ်ကြောင်းလည်းအမည်မဖော်လိုသူအစိုးရရရှိသူကိုကိုကပြီးတရင်ကဖော်ပြခဲ့တာပါအမေရိကန်မှာလက်တလုံးဘလို့ပုံစံနဲ့နေထိုင်နေတဲ့သူတွေကိုလက်ခံသွားမှာလဲဆိုတော့တိတိကျကျမသိရကြောင်းလည်းပြောပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့လူရဲနဲ့နောက်ဆက်တွဲစစ်အာဏာသိမ်းမှုစက်ကျင်ဆန္ဒပြမှုတွေပေါ်အကြမ်းဖက်နေနှင်းမှုတွေအတွက်အမေရိကန်ကမြန်မာစစ်တပ်ထိတဲရန်ရှိနေမိသားစုဝင်တွေကိုအရေးယူတံခတ်မှုတွေကြီးညာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံသားတွေကိုအကူအညီပေးဖို့စီစဉ်နေတဲ့သတင်းထွက်ပေါ်လာတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုနောက်ပိုင်းနိုင်ငံရေးတင်းမာမှုတွေကြီးထွားလာနေချိန်မှာပဲမြန်မာနဲ့တရုတ်နိုင်ငံကြားတွေ့တန်းထားတဲ့ရင်းနှီးတဲ့သဘောတမ်းဝေပိုက်လည်းတွေလုံခြုံအောင်အကာအကွယ်ပေးဖို့မြန်မာစစ်တပ်ကိုတရုတ်နိုင်ငံကပြောဆိုထားကြောင်းပြင်ပကိုပေါက်ချခဲ့တဲ့အစည်းအဝေးမှတ်တမ်းတစ်ခုမှာဖော်ပြထားပါတယ်မြန်မာအနာဝင်နေတဲ့ဖေဖော်ဝါရီလ23ရက်နေ့ကတွေ့ဆုံချိန်မှာပိုက်လိုင်းတစ်လျှောက်လုံခြုံရေးတွန်းမြှင့်မှုပြောဆိုခဲ့တဲ့အကြောင်း VOA ကရရှိထားတဲ့အစည်းအဝေးမှတ်တမ်းမှာဖော်ပြထားတာပ
ါကျေးဇူးပါခင်ဗျာဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Walker ဖြစ်ပါတယ်သောရရှိမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
ဘ
This program